Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်တင်ညချမ်းဖြစ်ကြပါစေရှင်။ VOA American တန်ရဲ့2018ခုနှစ်ဧပြီလ18ရက်မြန်မာနှစ်စံတည့်ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ25 32 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လာသင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမတင်ဒီထိုက်ပါရှင်။ဆီးရီးယားနိုင်ငံတွင်ကဓာတုလက်နက်နဲ့တိုက်ခိုက်ခံရမှုဆွဆွဲချက်တွေကိုမစုံစမ်းနိုင်အောင်ရုရှားကိုကပြက်ကရက်လုံနေတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။ဒီကနေ့မြန်မာနှစ်ဆန်းတရက်နေ့မှာနိုင်ငံတော်ကအကျဉ်းသားပေါင်း 8,500 လောက်ကိုလုံငင်းချက်နာခွင့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မအီတန့်စင်နဲ့အတူကြီးညာပါမယ်ရှင်။
အခုညပိုင်းသတင်းမှားတွေစက်တင်ဘာလချက်တွေမှာမြန်မာနှစ်ဆန်းတရက်မှာကြီးညာခဲ့တဲ့သမရရဲ့လွန်ငင်းခွင့်မှာကန့်သတ်ပါချက်တွေကိုဖျက်ချက်ပေးခဲ့တာနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကကြိုဆိုကြပါတယ်
။ကျွန်တော်တို့အနေနဲ့ကြိုဆိုပါတယ်။နိုင်ငံရေးအကျဉ်းသားဖောင်းနေတဲ့ဂျင်းတမောမောနဲ့ဖြစ်ပြီးတဲ့စိုးရိမ်မှုတွေကိုခြေပြောက်နေတဲ့ဒီစိတ်မှုကြီးကြံပေးဖို့ကိုဖျက်ချက်လိုက်တယ်
။ AAPP နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်းတွဲဖက်အတွင်ရေးမှုရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါ။သမရရဲ့နှစ်သိကူမင်ကွန်မှာပြောသွားခဲ့တဲ့ဝန်ထမ်းလှစာ20ရာနှုန်းထိတိုးမြှင့်တာပါဝင်အစိုးရရဲ့မူဝါဒတွေနဲ့ရည်မှန်းချက်တွေအကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ကုလသမဂ္ဂမှာတနင်္လာနေ့ကမြန်မာပြည်နဲ့ပတ်သက်လို့ဆွဆွဲချက်တွေဆွေးနွေးမှုတွေဟာခိုင်မာတဲ့အထောက်အထားမရှိကြောင်းကုလဆိုင်ရာမြန်မာတာမတ်ကြီးရဲ့တုံ့ပြန်ချက်ကိုလည်းထုတ်လွှင့်ပေးပါမယ်။သခိုင်းတိုင်းမှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်အရသာလူငယ်2ဦးသေဆုံးသွားပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုရန်စုံအင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်ဤတန်စင်တို့ကပြောပြပါမယ်ရှင်။
ဆီးရီးယားနိုင်ငံတွင်ကဓာတုလက်နက်နဲ့တိုက်ခိုက်ခံရမှုကြောင့်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတယ်လို့သံသယရှိထားတဲ့ဒူးမားမျိုးတဲကိုဓာတုလက်နက်တမ်းမြေဆိုင်ရာအဖွဲ့ကစုံစမ်းရေးမှုတွေဝင်ရောက်သွားပြီလို့ဆီးရီးယားနိုင်ငံပိုင်ရုပ်သံမှာပြောဆိုသွားပါတယ်ဓာတုလက်နက်တမ်းမြေဆိုင်ရာအဖွဲ့ OPCW အဖွဲ့ဘက်ကတော့မှတ်ချက်ပေးပြောဆိုမှုမရှိသေးပါဘူးဆီးရီးယားနိုင်ငံတွင်ကဓာတုလက်နက်နဲ့တိုက်ခိုက်ခံရတယ်လို့သံသယရှိထားတဲ့နေရာမှာအထူးကြွန့်ကျင်သူတွေအလုပ်လုပ်ဖို့အရေးရုရှားဘက်ကပိုပြီးရှုပ်ထွေးအောင်လုပ်နေပြီးနိုင်ငံတကာစောင့်ကြည့်သူတွေစုံစမ်းစစ်ဆေးမဲ့အရေးကနေတားဆီးနိုင်ဖို့ကြိုးစားခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒီနေရာကိုမဆန့်သက်ရဘဲအချိန်ဆွဲထားနိုင်ရင်ဓာတုပစ္စည်းတွေနဲ့ dressing တွေတစားတစားပြောက်ကွယ်သွားနိုင်တယ်ဆိုတာကိုသိတာကြောင့်ဒီလိုလှုပ်ချင်တာဖြစ်ပါလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ကအလဟူရာရုပ်သံကိုပြောဆိုခဲ့ပါတယ်။အခုလိုနှောင့်နှေးရမှုနဲ့ပတ်သက်ပြီးရုရှားဘက်ကတော့အမေရိကန်ပြင်သစ်နယ်ဗြိတိန်နိုင်ငံတို့ရဲ့ဆီးရီးယားနိုင်ငံတွင်းကဓာတုလက်နက်တွေနဲ့သက်ဆိုင်တဲ့အဆောက်အုံ3ခုအပေါ်စနေနေ့က၄ချောင်းတိုက်ခတ်ခဲ့မှုအပေါ်မှာအဖြစ်ဖော်ပါတယ်။ကုလသမဂ္ဂဘေးကင်းလုံခြုံရေးအဖွဲ့ထံကအတည်ပြုချက်မရှိတာကြောင့်စုံစမ်းရေးအဖွဲ့ကိုဝင်ရောက်ခွင့်မပေးတာလို့လဲရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာမှာတော့နယူးယောက်ကုလသမဂ္ဂတာဝန်ရှိသူတွေကပယ်ချထားပါတယ်ရှင်။
ရင်းကသမတ်ဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲဟာအပေါင်းလက္ခဏာဆောင်လိမ့်မယ်လို့မျှော်လင့်တဲ့ကြောင်းသမတ်အင်ဂျီရောကပြောဆိုလိုက်ပါတယ်။ဒီဆွေးနွေးပွဲအတွင်းခေါင်းဆောင်နှစ်ယောက်တို့ကမြောက်ကိုရီးယားနဲ့တွေ့ဆုံဖို့အကြောင်းအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ကုန်သွယ်ရေးရာတွေကလည်းတော်တော်များများဆွေးနွေးသွားမှာဖြစ်တဲ့ကြောင်းအင်ဂျီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကဖလော်ရီဒါပြည်နယ်ကိုသွားမယ် Air Force One နဲ့ပေါ်ပါတင်းလာနေတဲ့ဝါဇရတွေကိုပြောဆိုလိုက်ပါတယ်။သမတ်ထရမ့်နဲ့ဝန်ကြီးချုပ်အာဘေတို့ကရင်းနှီးပြသသူတွေဖြစ်ကြပါတယ်။ထရမ့်အမေရိကန်သမ္မတရာထူးကိုတာဝန်ယူပြီးနောက်ပိုင်းဂျပန်ဝန်ကြီးချုပ်အာဘေနဲ့မကြာခဏဆိုသလိုတွေ့ဆုံခဲ့ကြပါတယ်။ခေါင်းဆောင်နှစ်ယောက်ရဲ့ခိုင်မာတဲ့ဆက်ဆံရေးအပေါ်အင်ဂျီရောပြောခွင့်ရကမိမောင်းထုတ်ပြီးဖြေကြားခဲ့တာပါ။နိုင်ငံတကာရဲ့တန်ခတ်ရင်းယူပိတ်ဆို့မှုတွေကိုပြန်ပြောင်းတင်းတင်းဆန့်ကျင်ပြီးတော့ပြုလုပ်နေတဲ့မြောက်ကိုရီးယားရဲ့ပယ်ထိန်တုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေပေါ်ဒီခေါင်းဆောင်နှစ်ယောက်လုံးကစိုးရိမ်နေကြရလဲဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေမိုက်ကယ်ကိုဟင်ကသမ္မတဒေါ်နယ်ထရမ့်ကိုပြက်ပြက်သားသားထောက်ခံတဲ့ရုပ်သံဆွေးနွေးပွဲတင်ဆက်သူရှောင်းဟင်နတီရဲ့ဥပဒေအကြံပေးအဖြစ်လဲလျှို့ဝှက်ဆောင်ရွက်ခဲ့ကြောင်းရှင်းနေတဲ့ဦးကဖွင့်ချလိုက်ပါတယ်။သမ္မတထရမ့်ရဲ့ရှင်းနေမိုက်ကယ်ကိုဟင်ကသူ့ရဲ့လုပ်ငန်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးပြည်မှုဆိုင်ရာအရစုံစမ်းစစ်ဆေးခံရသူဖြစ်ပါတယ်။ရှင်းနေကိုဟင်ရဲ့ငွေကြေးကိစ္စတွေစုံစမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ပြီးခဲ့တဲ့သတင်းပတ်တုန်းကသူ့ရဲ့ရုံးခန်းအိမ်နဲ့ဟိုတယ်ခန်းတို့ကနေFBI ဝန်ထမ်းတွေကတင်စီခဲ့တဲ့ဆက်ရွက်စံမှတ်တမ်းတွေကိုပြန်လည်ဆန်းစစ်ခွင့်ရရေးရှင်းနေကိုဟင်နဲ့သမ္မတထရမ့်ရဲ့ရှင်းနေတွေက နယူးယောက်ဖက်ဒရယ်တရားရုံးတစ်ခုမှာရှောက်ထားကြမ်းတဲ့ပြီးခဲ့တဲ့တင်းတင်းလာနေတုန်းကမစ္စတာကိုဟင်ရဲ့ရှေ့နေခြံကနေအခုလိုဖွင့်ပြောလာတာဖြစ်ပါတယ်။မစ္စတာထရန့်နဲ့လိန်ကိစ္စပတ်သက်မှုတွေကိုမပြောဖို့လိန်ဖြောပြေးရေးတရုတ်ဆောင်စရော့မီဒန်နီယယ်နဲ့ပလေးပွိုင်းကိုဟန်ပြမယ်ကာရင်မက်ဒေါဂယ်တို့ကိုရှေ့နေကိုဟင်ကငွေပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။မစ္စတာကိုဟင်တရားရုံးကနေထွက်ခွာသွားပြီးမကြခင်မှာပဲရှင်းနေကိုဟင်းနဲ့ဆက်ဆက်မှုကိုထုတ်မပြောခဲ့တဲ့အတွက်ဟန်နတီအပေါ်ချက်ချင်းပဲထိုးနှက်ဝေဖန်ခဲ့ကြပါတယ်။ Fox News ရဲ့အစီအစဉ်တင်ဆက်သူဟန်နတီကတော့သူဟာရှင်းနေကိုဟင်းရဲ့ဖောက်တဲ့တူမဟုတ်ပဲသူ့ကိုဥပဒေရေးရာကိစ္စတချို့ကိုပဲတိုင်ပင်ခဲ့ပူတာလို့ပြောဆိုထားပါတယ်ရှင်
။မင်းကနေပြည်ထောင်နိုင်ငံတို့ကကုမ္ပဏီတွေအစိုးရလုပ်ငန်းတွေနဲ့အခြေခံစောက်ရီတွေပေါ်ရုရှားဆွေရထောက်ပံ့ထားတဲ့အင်တာနက်ချိုးဖောက်ဝင်ရောက်သူဟက်ကာတွေကစိုက်ဘာတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေတယ်လို့အမေရိကန်နဲ့ဗြိတိန်တို့ရဲ့ဆွဆွဲချက်တွေကိုရုရှားကနေပေးချလိုက်ပါတယ်။ဘလို့ချက်လက်တွေကိုအခြေခံပြီးတော့ဒီလိုဆွဆွဲပြန်တယ်လေဆိုတာကိုမသိရဘူးဆိုတဲ့အကြောင်းရုရှားဆွေရပြောခွင့်ရဒီမီထရီပက်စကော့ကပြောပါတယ်။ဗြိတိန်နဲ့အမေရိကန်ဆွေရတွေကတက်တေထောက်ထားမရှိဘူးဒီဆွဆွဲချက်တွေဟာတရားနည်းလမ်းမကျတဲ့အခြေမြစ်မရှိတဲ့ဆွဆွဲချက်တွေအဖြစ်ပေချပါတယ်လို့ရုရှားဆွေရပြောခွင့်ရကပုံမှန်သတင်းစာရှင်းလင်းပွဲတွင်သတင်းတောက်တွေကိုပြောဆိုသွားပါတယ်။ကမ္ဘာတစ်လောကြေကြေပြက်ပြက်လှုပ်ရှားဆောင်ရွက်မှုတွေကို2015ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးတော့ထိုးဖောက်တိုက်ခိုက်မှုတွေကိုတိုးချက်လာနိုင်တယ်လို့အမေရိကန်နဲ့ဗြိတိန်တို့ကပြောဆိုထားတာပါ။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI နဲ့ဗြိတိန်အမျိုးသားစိုက်ဘာလုံခြုံရေးဌာနတို့ကအခုလိုသတိပေးလိုက်တာဖြစ်ပြီးတော့ကုမ္ပဏီတွေကာကွယ်ဆောင်ရွက်နိုင်တဲ့အချက်တွေကိုလည်းအကြံပြုထားပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုတွေကြောင့်အင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့အရေးကြီးတဲ့အခြေခံစာဝုလုပ်ငန်းတွေအပါအဝင်အဖွဲ့အစည်းအများပြပေါ်တည်ရောက်မှုရှိနေတယ်လို့အမေရိကန်နဲ့ဗြိတိန်ဆွေရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15353ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတဝန်းအကျဉ်းထောင်တွေကနေအကျဉ်းသား 8,500 နီးပါးကိုလူငယ်ချမ်းသာခွင့်ပေးတဲ့အကြောင်းသမရဦးဝင်းမြင့်ကဒီကနေ့အင်ကာနဲ့မှာကြေညာပါတယ်။မြန်မာနှစ်ဆန်းတရက်နှစ်မှာအခုလိုအကျဉ်းသားတွေကိုလွှတ်ပေးတာပါ။လွှတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာတော့နိုင်ငံသား52ဦးပါရှိပြီးသူတို့ကိုလူငယ်ချမ်းသာခွင့်ပြုပြီးတဲ့နောက်ပြည်နှင်ထံပေးလိုက်ပါတယ်။အခုလွတ်မြောက်လာသူတွေတဲမှာထိုင်းနိုင်ငံအခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကနိုင်ငံရေးအကျဉ်းသားအဖြစ်စည်းဝင်သူ36ဦးလည်းပြန်လည်လွတ်မြောက်လာပါတယ်။လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတို့ဖြစ်တဲ့ဆောဝါလေးကတော့အခုလိုပြောပါတယ
်။လွတ်မြောက်ဝမ်းသာပါတယ်။ဒါပေမဲ့ channel လေးကြည့်ပြီးစဉ်းစားရတော့ကျွန်တော်စိတ်မကောင်းပါဘူးလို့ဖြစ်ပြီးတော့သူတို့လည်းလွတ်ပေးဖို့ကျွန်တော်မျှော်လင့်ပါတယ်လို့။ဒါပေမဲ့ဆိုတော့ကျွန်တော်တို့အောင်နဲ့မှကြံရချင်းစီစဉ်းစားရတချို့တွေကလည်းပြင်းပြပေးတာလည်းမနှက်တာလည်းရှိတယ်တချို့တွေကလည်းမဟုတ်ဘဲနဲ့ခံနေရတဲ့လူတွေလည်းရှိပါတယ
်အမှုရင်ဆိုင်နေရဆဲဖြစ်တဲ့ writer သတင်းတောင်နှစ်ဦးတို့ကတော့အခုသမရရဲ့လူငယ်ချမ်းသာခွင့်မှာပါမလာပါဘူးရှင်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကရိုဟင်ဂျာပြည်ပခါမှတ်တမ်းတင်တပ်ပုံတွေနောက်ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတီရဲ့မွေးအစည်းအဝါနှင်းနှင်းစစ်ပွဲအတွင်ရဲတပ်ဖွဲ့ရဲ့ဥပဒေမဲ့တပ်ဖြတ်မှုတွေကိုဖော်ထုတ်မှုအတွက် Reuters သတင်း Agency ကိုပူလစ်ဇာဆုနှစ်ဆုချီးမြှင့်လိုက်ပါတယ်အမေရိကန်သတင်းလောကရဲ့ဂုဏ်သိက္ခာအကြီးဆုံးပူလစ်ဇာဆုတွေကိုပြီးခဲ့တဲ့တင်လာနေ့မှာ Reuters သတင်း Agency ကရရှိခဲ့တာပါ Reuters သတင်း Agency ရဲ့အကြီးအကဲ Editor ချုပ် Stephen J. Adler ကတော့အခုပူလစ်ဇာဆုတွေချိန်နှင်ခံရတဲ့သတင်းတွေသတင်းတပ်ပုံတွေအတွက် Reuters သတင်းတောက်တွေအားလုံးကအခက်အခဲမျိုးစုံကိုရင်ဆိုင်တွန်းလှန်ပြီးတော့လှုံ့ဆော်ခဲ့ရတဲ့အကြောင်းနဲ့ဖိအားတွေချင်းချောက်ခံရမှုတွေနဲ့ကြုံတွေ့ခဲ့ရတယ်လို့လည်းပြောပါတယ်လုံငန်းတွင်တွင်လိမ့်ပိုင်းဆိုင်ရာထိပါစော်ကားခံရမှု2016အမေရိကန်သမ္မတရွေးကောက်ပွဲတွင်ရုရှားရဲ့ပတ်သက်မှုတွေကိုစုံစမ်းဖော်ထုတ်မှုလို့အမေရိကန်ပြည်တွင်းကိစ္စကြီးတွေကိုရေးသားဖော်ထုတ်ခဲ့ကြမှုအတွက်အမေရိကန်မီဒီယာတွေလည်းပူလီစာဆုချီးမြှင့်ခံရပါတယ်ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ရဲ့လိမ်မိုင်းဆိုင်ရာထိပါစော်ကားမှုဆိုင်ရာဆွဆွဲချက်တွေကိုဖော်ထုတ်ရေးသားမှုအတွက် New York Times သတင်းစာကြီးနဲ့ New Yorker The Magazine တို့ပူးတွဲဂုဏ်ပြုခံရပါတယ်
မြန်မာပါဝင်ပဋိပက္ခဖြစ်ပွားနေတဲ့တခြားနိုင်ငံအတော်များများမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်ရေးစီးပွားရေးသဘောတရားရေးရာအဖြစ်နဲ့ကြဲကြဲပြန့်ပြန့်ချင်းချောက်အသုံးပြုလာတာကိုတွေ့ရတယ်လို့ ကုလသမဂ္ဂဒုတိယအတွင်းရေးမှူးချုပ်အာမီနာမိုဟာမက်ကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တနင်္လာနေ့ကကျင်းပတဲ့ပရိပခ္ခအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဆွေးနွေးပွဲအဖွင့်မိန့်ခွန်းမှာပြောဆိုသွားပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီအကြမ်းဖက်လုပ်ရမှာတာဝန်ရှိသူတွေကိုတရားဥပဒေရှေ့မှောက်အရောက်ခေါ်လာရမှာဖြစ်တယ်လို့ဒီလိုကြောက်စရာအကြမ်းဖက်မှုကျူးလွန်ခံရတဲ့သူတွေကိုအသိအမှတ်ပြုပြီးနေရက်ပြန်ပို့ပေးရမယ်လို့လည်းပြောဆိုသွားပါတယ်။နိုင်ငံဆောင်ကသူတို့သဘောထားအမြင်တွေကိုတင်ပြဆွေးနွေးကြတဲ့ဆွေးနွေးပွဲအတွင်းရိုဟင်ဂျာအမျိုးသမီးတွေအရေးဆောင်ရွက်နေတဲ့အမျိုးသမီးရှင်နေ Miss Razia Sultana ကလည်းမြန်မာနိုင်ငံတွင်းကတိုင်းရင်းသားဒေသကအမျိုးသမီးတွေရင်ဆိုင်နေရတဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုလေးလာချက်တွေကိုလုံခြုံရေးကောင်စီမှပထမဆုံးအကြိမ်နဲ့လာရောက်တင်ပြသွားပါတယ်ရှင်
။ပါကစ္စတန်နိုင်ငံကရာချီမြို့မှာအသက်6နှစ်အရွယ်မင်းကလေးငယ်တဦးမရင်းချင်တပ်ဖြတ်ခံရမှုပေါ်ဒီနေ့အင်္ဂါနေ့မှာမကြေမနက်ဆန့်ကျင်ဆန္ဒပြမှုတွေအတွင်းရုံးရင်ဆက်ခတ်ဖြစ်တာကြောင့်အနည်းဆုံးဆန္ဒပြသူတယောက်သေဆုံးခဲ့ရပါတယ်။ရဲတွေကဒီအမှုကိုပေါ့ပေါ့ဆဆလုပ်နေတယ်လို့ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေကိုဆွဆွဲနေတာပါ။တင်းမြင့်နေမှာပျောက်သွားတဲ့မင်းကလေးရဲ့ရုပ်အလောင်းကိုတင်းလာနေမှာတော့ခရချီမျိုးအနောက်ပိုင်းမှာတွေ့ကြရတယ်လို့မြို့နယ်ရဲမှူးကပြောရတယ်။မင်းကလေးငယ်ကလေပင်းညစ်အသက်မခံခဲ့ရခင်မတင်းချစ်ခံခဲ့ရနိုင်တယ်ဆိုတာကိုပထမဆုံးရင်ခွဲစစ်ဆင်မှုစီရင်ကစားမှာဖော်ပြထားတဲ့အကြောင်းရဲမှူးကပြောရတယ်။ဆန္ဒပြမှုအတွင်တရားစင်ကြော်တန်းရရခဲ့တာမှာအများစုကရဲတွေဖြစ်ကြပါတယ်။အဲ့ဒီရဲတွေကတနက်ကုန်မိုးပေါ်ထောင်ပြည့်ဆန္ဒပြသူတွေကိုဒုတ်တွေနဲ့ရိုက်ခဲ့ကြရလေဖြစ်ပါတယ်ရှင်။
အင်္ဂါနေ့ညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်ဤတန်စင်တို့ကြီးညာပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးနိုင်ငံတော်သမ္မတကအကျဉ်းသား1000နီးပါးလွှင့်ပြိုင်းခွင့်ပေးလိုက်တဲ့အပေါ်မှာတုံ့ပြန်မှုတချို့ကိုပြောပြသွားမှာပါ။ဒီကနေ့ကြောက်ရောက်တဲ့မြန်မာနှစ်တကူအထိမ်းအမှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့အပါအဝင်အကျဉ်းသား8542ယောက်ကိုလွှင့်ငင်းခွင့်ပြုလိုက်တယ်လို့လွှင့်ငင်းခွင့်ပြုရမှာလဲအရင်ကပြဋ္ဌာန်းထားတဲ့ကန့်သက်ချက်တွေကိုပယ်ချက်ပေးလိုက်ပါတယ်။သမ္မတရဲ့အမိန့်ထုတ်ပြန်ချက်အပေါ်နိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကကြိုးဆိုလိုက်ကြပေမဲ့ကြံနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးဆိုင်ရာအမှုတွေနဲ့ရင်ဆိုင်နေရသူတွေအတွက်ပါဆက်လက်စဉ်းစားပေးဖို့လဲတိုက်တွန်းနေကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်။
ဟုတ်ကဲ့မြန်မာတက်ဖြစ်1380ပြည့်နှစ်တကူနေ့မှာနိုင်ငံတော်သမ္မတဦးဝင်းမင်းကအရင်နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့စည်းကမ်းချက်ကိုပယ်ဖျက်တဲ့အမိန့်တစ်ခုနဲ့နိုင်ငံသားနဲ့နိုင်ငံခြားသားအကျဉ်းသားတွေကိုလွတ်ငင်းခွင့်ပြုတဲ့အမိန့်နှစ်ခုစုစုပေါင်းအမိန့်၃ခုကိုထုတ်ပြန်ကြေညာခဲ့ပါတယ်ပထမဆုံးအမိန့်ဖြစ်တဲ့အမိန့်အမှတ်16မြင်းဆောင်2018အရအရင်ကနိုင်ငံရေးအကျဉ်းသားတွေကိုလွတ်ငင်းခွင့်ပြုရမှာထောင်ကျွေးချံအဖြစ်သတ်မှတ်ခဲ့တဲ့စည်းကမ်းချက်ကိုပယ်ဖျက်ကြောင်းအမိန့်ကိုအခုလိုကြေညာခဲ့ပါတယ်
နိုင်ငံရေးနှင့်ဆက်လင်းသည့်ပြည်မှုများတွင်ရှာတွေ့ကျင့်သုံးဥပဒေပုံမှ401ပုံမှကွဲ1အရသတ်မှတ်ခဲ့သည့်စီကံချက်များကိုပယ်ဖျက်သည့်အမိန့်နိုင်ငံရေးနှင့်ဆက်လင်းသည့်ပြည်မှုဖြင့်ပြည်ထောင်ကြားခံခဲ့ရသူများကိုရှာတွေ့ကျင့်သုံးဥပဒေပုံမှ401ပုံမှကွဲ1အရလူငင်းတက်တာဝင်အမိန့်များထုတ်ပြန်၍စီကံချက်ဖြင့်လူငင်းတက်တာဝင်ပြုခဲ့ရတွင်ရှင်တို့၏လူမှုအခွင့်အရေးကိုငြင်းညာသောအပြင်အဆိုပါအမိန့်များပါသတ်မှတ်ထားခဲ့တဲ့စည်းကမ်းချက်များကိုဤအမိန့်ထုတ်ပြန်သည့်နေမဆာ၍ပယ်ဖျက်လိုက်သည်ပုံဝင်းနှင့်နိုင်ငံတော်သမ္မတ
ဒီလိုပယ်ဖျက်လိုက်တဲ့အပေါ်နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AAPP ကကြိုဆိုကြောင်းအဖွဲ့ရဲ့တွဲပက်အတွင်းရေးမှူးဦးပိုကြည်ကအခုလိုပြောပါတဲ့
ကျွန်တော်တို့အနေနဲ့ကြိုဆိုပါတယ်နိုင်ငံရေးအကျဉ်းသားဖောင်းနေတဲ့ဂျင်းတမောမောနဲ့ဖြစ်ပြီးတဲ့ဆုံးနေမှုတွေကိုဖြေကျော့ပေးတဲ့ဒီပြမှုကြေကျင်ပေးတာကိုပယ်ဖျက်လိုက်တဲ့အတွက်လည်းဒီပုံမှာနိုင်ငံရေးအကျဉ်းသားဖောင်းနေကိုကျွန်တော်တို့ကကျေးဇူးတင်ရှိပါတယ်ဒီတော့ကဒီနိုင်ငံရေးပြည်မှုနဲ့တောင်းပြတာလေဥပမာကုမင်းကုန်နိုင်တို့ဆိုတဲ့ပြည်မှုပြည်ချင်တင်ရရှိတယ်။နိုင်ငံရေးပြည်မှုတွေနဲ့ပတ်သက်ပြီးထောင်ပြထားခဲ့တဲ့သူတွေရဲ့ပြည်မှုပြည်ချင်တင်ကိုတော့ပတ်သက်ပြီးလိုက်တာပါ။ဒါကရုပ်အချင်းတွေပတ်သက်ဆိုင်ပါဦး
။ဆက်လက်ပြီးတော့လည်းနိုင်ငံရေးအကျဉ်းသားဟောင်းတွေတွေ့ကြုံနေရတဲ့အခက်အခဲတွေအတွေ့လည်းအခုလိုမြစ်တရခံပါတဲ
့။ဒီနိုင်ငံရေးအကျဉ်းသားတွေမှာသူတို့ရဲ့အတမိုးဝန်ကြောင်းဆိုင်ရှင်တွေပြန်ပြသေးတယ်လို့ကျွန်တော်တို့ကြားသိနေရရှိတယ်။အချို့မှတ်ပုံတင်တွေထုတ်ရမှာအခက်အခဲလေးတွေရှိနေတယ်လို့လည်းကျွန်တော်တို့ကြားသိနေရရှိတယ်။ဆိုင်မူလေးတွေကိုလည်းဖြေပြောက်ပေးဖို့အတွက်ကျွန်တော်တို့မြစ်တရက်ကံပါတယ်
။အမိန့်အမှတ်16မြင်းဆောင်2018မှာတော့နိုင်ငံသားအကျဉ်းသား8490ကိုလွန်ကျင်းခွင့်ပေးကြောင်းကြေညာခဲ့တယ်လို့အမိန့်အမှတ်18မြင်းဆောင်2018အနေနဲ့ကတော့နိုင်ငံခြားသားအကျဉ်းသားအကျဉ်းသူ52ဦးကိုစီကံသတ်မှတ်ချက်မထားဘဲလွန်ကျင်းခွင့်ပေးပြီးပြည်နှံတန်ပေးလိုက်ကြောင်းထုတ်ပြန်ပါတယ်။
နိုင်ငံသားအကျဉ်းသားတွေလွှတ်ပေးရမှာနိုင်ငံရေးအကျဉ်းသား36ဦးပါဝင်ပြီးကြန့်ရှိနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေရင်ဆိုင်နေရသူတွေအတွက်ပါဆက်လက်စဉ်းစားစီလိုကြောင်းလဲဥပဒေကြီးကအခုလိုပြောပါတယ်။ဒီနိုင်ငံရေးအကျဉ်းသားတွေထဲမှာကျွန်တော်တို့သတင်းရသတ်မှတ်ရတဲ့ဒီလေတာ36ရောက်ပါတယ်ဆိုတော့အများကြီးပါတယ်ဆိုလို့ရပါတယ်။ဒါပေမဲ့လက်ရှိထောင
ဒီကနေ့လွန်မြောက်လာသူတွေထဲမှာတည်တံကြခံထားရတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီအာစီအက်အက်ကတပ်မဟာမှုစက်ခွန်ကျော်ခေါ်ဦးတန်ကြောင်အပါဝင်နှစ်ဦးနဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါကြားမှုနဲ့တည်တံပေးခံရတဲ့ဗိုလ်မှူးဝန်ထမ်းကျော်တို့ပါဝင်ကြောင်ကနဦးသတင်းရရှိထားပါတယ်။ 2018年8月1日，南安道台面看不过永业金家街一样，南安一金大，南安一得抓漏下度呢，南安一呢省外边，目前三年度，第二个是国五股，目前有对比，六百个不得了，今朝的第一个，今朝2018年8月1日。
2018年8月1日，阿金达叔叔帮2018年7月15日被告嘛。南安一阿金达没办得了年底细节奖，违反大瑞细节补办的。郭某说发现，密码有呀，你对国内一片南安道他们那五位面的国内民工表姐呀，马文丹拉萨那三亚街农地多面部把关。南安一西华一路木业苏亚也木瓦拉的呢，苗满杰对过来贴砖表姐多办的。苏亚也伊满杰对过刚才破灭事情对呢不得了，没家的人家嘛，
他们阿姐打完油盖的，五位面也，你得给每个包给开对也，每个各按轮个标价批发没事。他们阿姐三天打完油，毕竟那个嘛，前提是前首先啊，标价多嘞，所有的移民这里个，刚才泡面是先那批，你得给每个嘛，那个他们阿五位面啊，标价多给了吧？
老他妈都有，等你一对，那时候卡机会，地上写一下弄嘞，来了你对批写呀，木然拉咱面阿龙个。
那三亚街弄多面卑鄙，亚人拉咱面股，三亚街弄多面卑南呀。比方说，说阿婆奶奶，现在多吃地皮巴嘞。明天都能闻到你老他妈、老他妈的，路内木不坏的都在拉些，第二位苏某爷，苏阿他那位呢，我吃木白嘛，表面漂亮的，路口也可以啥的哦。面顶也啥也看那帮手嘛，稍微破医院他那里过来，两个人他们那个没我嘛，来批票的吧嘞。
你妈也懂得多，到这研究生了，他们也没我啊，你妈那个六万七的哦，天天的，你妈嘞。今天在那路的那个那他们那五位面也没空哈，一部也懂得也没熟人哦，那么都没包的，所以啊，那讲的白嘛，哦，表面讲了一句，阿哥忙得上月没熟的，这里各位的都慢慢把他我来追下吧嘞，差不多在那路比都路路也熟包的。 我看不他呀的，第西瓜叶呢，那文文困难，老干困难，那里呢实实的，第各地各地过来跑遍他那对呀吧嘞，那不咯，苏亚端这边讲了一，那不咯，阿里来沙漠带去一，那他里呢把这边来多多来个，我表他说他那里对呀嘞看家咯，我阿爷些啊讲呢，美国的苦路咯，表路呀吧嘞。
他们外面美国嘛咯，并且还多点不，每次话带些不，路口也去跑么一个，但是个，伊蛮接的过来，他专门表示多少吧？你们那个嘛，现在楼下那个，你们这边嘛，不也，他那个我明明个咯，路口也去那里多点哦，伊蛮他嘞，他们那也美国不，就是给他吧？
啊，土家这家咯，就那个，也怕路木坏些呢，不往路面走啥个，都因的，他们那美国那嘛，没表他个。 啊，古老太不了，表来吃，怎么着？阿刚来了，表来呀嘞。把这样来说哦，刘坤给啥冷门事？也怕刘木会是的，因阿里不帮上面木的，我们老农民也老。哎，咱们老上面对，咱不怎么懂讲呢。那这古话咯，怎么着？的美工表家来是嘛？我们不罗低价嘞，哦，阿江也不喏，不的不帮老上面说的，的你妈那个刘坤搞么些呢？ 都追上比较嘛，你嘛那个六块钱搞么些，六百块哦，那都看六三五，不目标都当下比么子保密些啊，对呀。
但是嘛，那他们外面民工嘛，你嘛那个对，这个生活节的穷了不得了，他对表示多少没么些个，不如嘞，到这也没有听啊，特别个了吧？
哎，他爸妈那边进来说你包嘞，但是。 ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာအဓိကစိန်ခေါ်မှုကြီးတွေလို့ပြောလို့ရတယ်ကျွန်တော်တို့ပြည်ပင်းရင်းရင်းနဲ့ပတ်သက်တဲ့အခြေအနေတုံးသက်ချက်တွေမျှော်လင့်ချက်တွေနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့လာလာတွေဒါတွေကိုတော့မင်းကုန်းထဲမှာလုံးလုံးမတွေ့ရအောင်ဖြစ်နေပါတယ်ဒါကတော့ဟိုစိုးရိမ်စရာအနေထားတစ်ခုလို့
ကျွန်တော်ကတုံ့တပ်ပါတယ်။သမားဝင်းမြေမင်းကလေးမှာတော့အစိုးရဘူချုပ်ခံမှုကိုဖြေရှင်းဖို့ပြည်သူ့ဘဏ္ဍာအလေးလွတ်မရှိအောင်ထိန်းသိမ်းဖို့စတဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာပြုရင်ပြောင်းလဲရေးတွေဆောင်ရွက်သွားဖို့လည်းခရီးပြုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးပြပြသွားတာပါရှင်။ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကဆွေးနွေးတဲ့ပြည်ပခအတွင်လိင်ပိုင်းဆိုင်ရာအကြံဖက်မှုဆိုတဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းလူ နည်းစုရိုဟင်ဂျာအမျိုးသမီးတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလိင်ပိုင်းဆိုင်ရာအကြံဖက်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာခိုင်မာတဲ့အထောက်အထားမရှိဘူးလို့မြန်မာဘက်ကတုံ့ပြန်ပါတယ်။ဒီစည်းဝေးကိုတင်သွင်းတဲ့ကုလအတွင်းရေးမှုချုပ်ရဲ့အစီရင်ခံစာပါလိင်အကြံဖက်မှုတွေကျူးလွန်တဲ့စီရင်တဲ့မြန်မာတပ်မတော်ကိုထည့်သွင်းလိုက်တဲ့အပေါ်မှာလည်းလက်ခံနိုင်စရာမရှိ
ဒီလိမ့်ပိုင်းဆိုင်ရာပြစ်မှုတွေဆိုတာမရင်းကျင်နေလို့ဘာလို့ဆိုတဲ့ဟာတွေအမတန်မှပဲဒီမှုရေးရလေကျွန်တော်ဘာသာရေးရရောဟိုဂျင်းချင်းမှုရလုံးဝလက်မခံနိုင်တဲ့ဟာမတန်မလို့ဆိုလို့ရှိရင်လည်းတို့မှာဟိုထောင်900ကျွန်တော်ဘာသာရေးရရောဟိုဂျင်းချင်းမှုရလုံးဝလက်မခံနိုင်တဲ့ဟာမတန်မလို့ဆိုလို့ရှိရင်လည်းတို့မှာဟိုထောင်900ကျွန်တော်ဘာသာရေးရရောဟိုဂျင်းချင်းမှုရလုံးဝလက်မခံနိုင်တဲ့ ပြောကျွန်တော်အရင်ယူမယ်ပြောတဲ့အပြင်ကိုဒီဆွဆွဲတာနည်းနည်းပတ်သက်ပြီးတော့လည်းပဲတီးကြဖို့ကျွန်တော်ကဆုံလမ်းဆေးဖို့ဆိုကျွန်တော်လူတွေလွတ်တယ်တွားပြီးတော့အင်တာဗျူးလုပ်မယ်ဆိုတော့လောက်ခွင့်မပေးဘူးသူတို့ကိုယ်တိုင်လောက်ခွင့်မပေးဘူးလောက်ခွင့်မပေးဘူးဆိုတာကဘယ်ဘက်ကလဲခင်ဗျာဘင်္ဂလားဒေ့ရှ်ဘက်ကလားမနေ့ကဟိုဘက်ကဘောပေါ့ဗျာကွန်ဂရက်ကဟိုကျွန်တော်လွတ်တယ်
ဥပဒေကြောင်းရတရားဆွဲတာတွေပါကျွန်တော်လုပ်ခွင့်ပေးမယ်ပြီးရင်သူတို့ရဲ့လုံခြုံရေးအတွက်ကျွန်တော်တာဝန်ယူရဲသူတို့ဟလာပြန်ရင်လည်းဆွဲပြန်ပို့ပေးမယ်အဲ့တော့ဥပဒေရကျွန်တော်တို့ကတရားဆွဲဆိုတော့ဒီချလုပ်ပေးမယ်လို့ကျွန်တော်ကပြောပြီးသားအဲ့တော့မနေ့ကဆွေးနွေးရတဲ့အထက်မှာတာမကြီးဒီ NGO
အဖွဲ့ကိုစားပြုပြီးတော့ဒီမစ်ရာဇီယာတင်တဲ့သူကဆွေးနွေးရတဲ့အထက်မှာဒီဒုက္ခသည်စခန်းကိုသွားရဲမင်းခရင်းငယ်နဲ့တွေ့တဲ့အင်တာဗျူးလုပ်တဲ့ဒီသူပြောတဲ့အချက်လက်တွေနဲ့ပတ်သက်လို့ပဲလို့ထိတာမကြီးတို့ထည့်သွင်းစဉ်းစားနိုင်တယ်ဟိုဒီကတော့စက်တိုင်လေရတယ်ကိစ္စတွေပဲကျွန်တော်မှမမှန်ကျွန်တော်တို့ကြည့်မယ်ဆိုတဲ့အခါကျွန်တော်တို့စုံစမ်းမယ်ကျွန်တော်တို့နင်းမြတ်မယ်ဆိုတ
တပတ်ကစဉ်းစားမှဆိုရင်ဂျားလိုအဖွဲ့အစည်းဖြစ်တဲ့ကုလသမဂ္ဂကနေပြီးတော့စုံစမ်းစစ်ဆေးရေးလုပ်မယ်ဆိုရင်ရော
ကုလသမဂ္ဂကနေပြီးတော့စုံစမ်းစစ်ဆေးရဲဆိုတော့ကုလသမဂ္ဂကလည်းသူတွေနဲ့ဖွဲ့စည်းမှာလဲနောက်ပြီးတော့အခုစုစည်းထားတဲ့ဟာတွေပေါ်မှာမူတည်ပြီးတော့သူတို့ကဘလို့ရည်ရွယ်ချက်မျိုးနဲ့ဘလို့ဘလောက်ဟောလာတမတမကြကြနဲ့လုပ်နိုင်မယ်ဆိုတာလဲကျွန်တော်မိကုန်းနေရာအများကြီးရတာဟုတ
်မနေ့ကသူတို့ဆွေးနွေးသွားတဲ့အချိန်မှာဒီရခိုင်ဒေသတွေမကပါဘူးရှမ်းကင်းကချင်ဒေသကအခြေအနေတွေပါသူတို့ကပြောသွားတဲ့အခါကျတော့တစ်ဆက်သေးပဲသူ ICC ကိစ္စတွေပါပြောသွားတယ်အဲ့တော့ဒီအလားအလာတွေကတစ်ဖက်မှာကလည်းကုလသမဂ္ဂလုံခြုံရေးကောင်စီကမျိုးသမီးများအပေါ်ကြံဖက်မှုဆိုင်ရာဆုံးဖြတ်ချက်တွေပါရှိထားတော့ပို့ပြီးတော့မြန်မာနိုင်ငံအတွက်ဖိအားတွေတိုးလာမဲ့သဘောရှိပါလားခင်ဗျာ
ဒီအခုကတော့တို့ဟိုပါပေါ့နော်စီးဝါးရိုက်ခဲ့တို့တို့လုံနေတာပေါ့လေဟိုကျွန်တော်ဒီဟာလေးကွက်ကွက်တစ်ခုတည်းတော့ကြီးလို့မရဘူးလို့ကျွန်တော်မြင်တယ်လေအခုကျွန်တော်ဒီမိုကရေစီပြည်သူ့ဆွေးရတဲ့ပြီးတော့နှစ်နှစ်ပေါ့ဗျာအဲ့နှစ်နှစ်အတွင်းမှာဘလောက်ခက်ခဲတွေပဲပေါင်းစုံနေဘလောက်ရှိတယ်ဆိုတာလေဟာလာဟိုကိုတန်းညို့လို့သိတဲ့အတိုင်းပဲလေဒီနေရာမှာသူတို့ပြင်တော့ဒီရခိုင်ကိစ္စအကြောင်းဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးတရားတွေနဲ့ကျွန်တော်တို့အခုဖိအားတွေကတော့ကိစ္စလေးတစ်ခုကိုကျွန်တော်တို့ isolation အနေနဲ့ကြည့်လို့မရဘူးလို့ကျွန်တော်အဲ့လိုမြင်တယ
်။
တစ်ခုလုံးပေါ်မှာကျွန်တော်တို့ကစဉ်းစားစရာတွေအများကြီးရှိတာပေါ့နော်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီအစဉ်စာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြချက်ပေါ့ဘလောက်ထိဘလောက်တိုက်တာထိတမန်ကြီးလို့လက်ခံလို့ရလဲ
။တမတော်ကိုဟာလာကျွန်တော်တို့ဒီ NX ထဲမှာထည့်ထားတယ်ပေါ့ဒီလိမ်မှုကိစ္စပေါ့နော်ဟိုကျူးလွန်တဲ့ဟိုကျူးလွန်တယ်လို့ယူဆရတယ်တန်တရားရှိတယ်ဟိုစင်းနေမှာထဲတာအမှန်တော့တိကျပြောရတယ်လို့ပါပဲဟိုဒရိုက်ဆူဆဲတာပို့ပေါ့ဒီလိုသူတို့ရရရှိတဲ့သတင်းရသူအဲ့ထက်မှထည့်ထားတဲ့သဘောဒီကိစ္စကိုလည်းမခံနိုင်ဘူးဘာဖြစ်လို့လဲဆိုတော့ ဒီမတိုင်းကပြီးခဲ့တဲ့ကျွန်တော်တို့ဒီသမာလာမှာဟိုအတွင်းမှုချုပ်ရဲ့ပြပကတွင်ဟိုလေလင်းချမ်းဖက်မှုဆိုင်ရာသူ့ကိုယ်စားလှယ်ပေါ့နော်ဟိုမစ်ဟိုပရမီလာပက်တန်ဒီမှာနိုင်ငံအောင်လာတယ်ကျွန်တော်ရဖိတ်ခေါ်တယ်ဒီကိစ္စတွေမဖြစ်အောင်ပညာပေးလုပ်ငန်းတွေကျွန်တော်ပြင်ပန်းတွေဘယ်လိုလုပ်မယ်ဒါကိုတားဆီးရေဘယ်လိုလုပ်ကြမယ်ဘယ်လိုပူးပေါင်းဆောင်ရမယ်ဆိုတာကျွန်တ the report him category them up on NSM at Helida or General Roa or Long Island Macon. But we'll let you say through the mechanic or suicide also near the Harry, Chi, General Tadde, Taushane, Janning, Mohovene, Erao, Yikari Bochi, Hamiro, Dilu, Abia Yidani, Harry, Chelady, Dario Vetch, Hamiro, Helida Bomara, General Loma, Lemakan, for our General Miniali, Joliavale.
Gula Sanya, Mata Maji, Uhado Sango, Cotano, Satomimian Tarabashe. စကိုင်းတိုင်းဟ ோம் လင်းမြို့နယ်အတွင်းကတကြမ်းမန္တတခုမှာလုံခြုံရေးတာဝန်ကြရဲတပ်ဖွဲ့ဝင်တွေနဲ့လူငယ်နှစ်ဦးစကားများရာကနေပြစ်ခတ်မှုဖြစ်ပြီးလူငယ်နှစ်ဦးသေဆုံးသွားခဲ့ပါတယ်။သေဆုံးခဲ့ကြောင်းကိုရဲဌာနကအတည်ပြုပေမဲ့ဖြစ်စဉ်အသေးစိတ်ကိုတော့မပြောနိုင်သေးတဲ့အကြောင်းဟ ோம்
လုံညုံရဲ့ယူထားတဲ့ရွှေပြည်မြို့တိကျေးရွာရဲနဲ့ရှေးမော်ကနေတကြံပြန်လာတဲ့လူငယ်နှစ်ဦးဆဲဆိုစကားများရာကနေတက်တနာစားဖြစ်ခဲ့တာဖြစ်ကြောင်းဒေသခံတွေကပြောကြပါတယ်။ဒီနောက်မှာတော့အသက်20ကျော်အရွယ်လူငယ်နှစ်ဦးကိုလုံညုံရဲ့ရဲတပ်ဖွဲ့ဝင်တွေလိုက်လံပစ်ခတ်ရာကနေတေဆုံးခဲ့တာဖြစ်တယ်လို့လဲကိုယ်တိုင်တွေ့ခဲ့တဲ့ဒေသခံတယောက်ကအခုလိုပြောပါတယ်။ကျွန်တော်တမ်းမြင့်
ลายมันมาเสร็จแล้วว่าจะขายได้ก็ยังมีทางอยู่มาโดยเฉพาะมีอะไรว่าจะมาถ้าเป็นมีอะไรแล้วจะเอาเช่นมีคนอะไรว่าจะเอาเช่นมีคนอะไรว่าจะทำรู้เช่นเป็นมีอะไรมีอะไรมาไม่รู้จ้ะเย็นนั้นเย็นเดียวเราตัวสักคำมาเย็นมาอยู่อะไรหรือเดียวเราเสียจนเนี่ยมีเยอะสิมาจ้ะ
ช่วยพี่มีเด็กอ่ะเด็กป้าหลอดทุเรศเด็กกลุ่มนี้ใช่ไหมที่ขับมุกจะไปกันแล้วเลยกูแรงด้วยกันเลยนอกจากเด็กต่างกันดูว่าเยอะไหม
ผู้สื่อข่าวก็จะมาดูไอ้ชุดนี้มีเด็กบ้างตัวที่แค่มาได้มาเลยถ้าวันนี้เนี่ยสัตว์เลี้ยงเนี่ยจะมาแล้วก็สีเดียวถ้าเช่นมาเกลี้ยเดียวมัวชิมัวนี่จะอะไรนี่กูเนี่ยกูเนี่ยอะไรเช่นมาได้มาดูมูวี่เนี่ยเราดูเนี่ยเราบอกว่ามูวี่เนี่ยในเซ็ตโซมีเด็กคนนึงชิดตัวนี่ครับผมเข้าใจไหมเซ็ตโซมีเด็กคนนึงชิดตัวนี่ครับผมไอ้มาชิดตัวนะ
ไอ้เช่นมาชิดตัวที่ขาดไปวันนี้ไม่ดีกันเดี๋ยวต้องมาเช่นมาที่ดูเช่นเช่นผมไม่ดีดีกันนะแต่ไม่จะรู้ว่าจะมีอย่างผิดอะไรคงดีกว่าที่ขามูพี่ป้าแกรันเนี่ยปัจจุบันเขาไม่เลี้ยงอยู่เนี่ยยังจะพามูยงูสักตัวเด็กขามาแล้วคุณลูกพี่จ้าไปเลยตัวจีเจบีเอเจียวอะไรอ่ะโอเคโอเคที่ขามูพี่เด็กจ้าลูกไปเจ้าเดี๋ยวนั้นดูจ้าอ๋อจะมาดูอีกทีหน้าบ้างโอเคโอเคเอ้ยเนี่ยที่สิเนี่ยอยู่เนี่ยยังจะพามูจ้าไม่ได
ဟုတ်တယ်လူတေဆုံးမှုအထိဖြစ်ပေါ်နေတဲ့ပြက်ခတ်မှုနဲ့ပတ်သက်လို့အသေးစိတ်မပြောနိုင်သေးကြောင်းကိုလည်းဟောမလင်းမြို့နယ်ရဲတပ်ဖွဲ့မှုရုံးကပြောပါတယ်ဒီကနေ့ညနေပိုင်းအထိကတော့အနာပိုင်းတွေကအခင်းဖြစ်ရာကနေအလောင်းကိုတည်ယူသွားပြီးရဲစက်လီနဲ့ရေချောင်းကနေဆက်လက်တည်ယူဖို့စီစဉ်ခဲ့ပေမဲ့မိသားစုဝင်တွေဒေသခံတွေရောက်လာတဲ့အတွက်လက်တလောကမ်းနားမှာပဲထားရှိကြောင်းမျက်မြင်တွေ့
တော့တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်ကိုထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။လိုင်းဒိုမီတာ25 32နဲ့58တို့ကနေနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6:00 ကနေ 9:00 အထိလိုင်းဒိုမီတာ 32, 40, 48 အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 7:00 ကနေ 9:00 အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ18ရက်မြန်မာနှစ်စန်းတရက် VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာတော့ဓာတ်ရိုက်လေးလှန်ဆွေးနွေးခန်းကိုမစခင်အရင်ဆုံးဦးသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်။ဒီနေ့ကသမ္မတဒေါ်နယ်ထရန့်ယာတူကဖေရှားလာကိုခံခဲ့ရတဲ့FBI ပြည်တော်စုဆိုရစုံစမ်းရေးဗျူရိုဒါရိုက်တာဟောင်း James Comey နဲ့သမ္မတကြားအပြန်အလှန်ထိုးနှက်ဝေဖန်ပြောဆိုတာတွေဒီသတင်းပတ်ဝါရှင်တန်နိုင်ငံရေးမှာအဓိကထွက်ပေါ်လာနေပါတယ်။ Comey ကသမ္မတနဲ့သူ့အကြပြိပခဖြစ်ခဲ့တဲ့အကြောင်းအရာအသေးစိတ်ပါဝင်နိုင်ငံသားရေးဝန်ကြီးအောင် Hillary Clinton ရဲ့အီးမေးလ်တွေကိုသူ့ကိုယ်ပိုင်အကောင့်ကနေပေးပို့ခဲ့တဲ့ကိစ္စ FBI ကစုံစမ်းခဲ့တာတွေနဲ့ပတ်သက်ပြီးစာအုပ်ထုတ်ထုတ်ဝေကနေမှဒီအကြောင်းတွေကိုလူသိချင်းကြားထုတ်ပေါ်ပြောဆိုလိုက်တာဖြစ်ပါတယ်။FBI ဒါရိုက်တာ James Comey ကိုဆက်စုပ်ဖွဲ့ရကောင်းတဲ့သူသတင်းပေါက်ကြားတဲ့လူလိမ့်ဆိုပြီးပုဂ္ဂိုလ်ရေးရထုတ်တဲ့စာရီ Twitter ကနေသမ္မတဒေါ်နယ်ထရန့်ကရေးပါတယ် FBI သမိုင်းမှာအဆိုအဝါဆုံးဒါရိုက်တာဆိုပြီးသမ္မတကထုတ်တဲ့ဝေဖန်တာပါ James Comey ကလည်း ABC ရုပ်သံတွဲဆုံမင်းပြန်ကမ်းမှာသမ္မတနဲ့ပတ်သက်ပြီးတော့အခုလိုပြောသွားခဲ့ပါတယ
် I don't know whether theCurrent President of the United States
လက်ရှိသမ္မတဟာ2013ခုနှစ်ကမော်စကိုမှာပြည်တစားတွေကိုငှားဟိုတယ်ခန်းထဲမှာမဖွဲမရလှုပ်ခိုင်းပြီးထိုင်ကြည့်နေခဲ့တယ်ဆိုတဲ့ကိစ္စဟုတ်မဟုတ်တော့ကျွန်တော်မသိပါဘူ
းဒေါ်နယ်ထရန့်ရုရှားမှာပြည်သူစာရင်းနဲ့ပြောပွားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို2016သမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်ရဲ့မဲဆွယ်ရေးအဖွဲ့ငွေကြေးပံ့ပိုးထားတဲ့ပြည်သူ့ရှာသူတည်သနာမှုတယောက်လေးဖြစ်ပြည်သူ့ရှာထောင်လိုင်းရဲ့ရာရှိအောင်တယောက်လေးဖြစ်တဲ့သူကဆွဆွဲခဲ့တာပါရုရှားဘက်ကဒီပြည်သူစာရင်းကိစ္စကိုမှတ်တမ်းသိမ်းထားပုံရတယ်လို့လည်းဆွဆွဲခဲ့ပါတယ်ဒီသက်သေထောက်ထားမဲ့ငင်းပေါ်ပေါ်ရဆွဆွဲချက်ကသမ္မတထရန့်အပေါ်မှာတော်တော်လေးစိတ်အနှောင့်အယှက်ဖြစ်နေပုံရတယ်လို့ကော်မီရေးတဲ့ Higher Loyalty ဆိုတဲ့စာအုပ်မှာထည့်သွင်းပေါ်ပြပါတယ်။ဒီဆွဆွဲချက်ကလုံခြံဆွဆွဲချက်ဖြစ်တဲ့ဆိုတာသက်သေပြနေအောင်လုပ်ဖို့သမ္မတထရန့်ကသူ့ကိုချိန်ဖန်များစွာဖိအားပေးခဲ့တယ်လို့လည်းကော်မီကရေးသားပါတယ်။အင်ဒီတော့ပြောရေးဆိုခွင့်ရှိသူဆာရာဟဂဘီဆန်ဒါစ်ကတော့
James Comey doesn't have credibility and shouldn't have been leading the FBI.
James Comey ဟာယုံကြည်စိတ်ချရတဲ့သူမဟုတ်တော့သလို FBI ကိုဆက်ပြီးဦးဆောင်နေတဲ့သူလည်းမဟုတ်တော့ပါဘူး။နောက်ဆုံးမှာတော့အချက်နှစ်ချက်နဲ့ပဲလက်ရှိသမ္မတအပေါ်လူတွေကအဆုံးဖြတ်ပေးကြမှာပါ။အဲ့ဒီနှစ်ချက်ကစီးပွားရေးနဲ့အမျိုးသားလုံခြုံရေးပါပဲ
။2016ခုနှစ်နှစ်ကုန်ပိုင်း Hillary Clinton ရဲ့ email ကိစ္စစုံစမ်းမယ်ဆိုပြီး Comey ကကြေညာခဲ့ချိန်မှာတော့သမ္မတ Trump က James Comey ကိုချီးကျူးခဲ့ပါလေ။
It took guts for Director Comey.
Comey လို့ရက်ကရဲရင်ပြတ်သားတဲ့လူရဲ့ဆိုပြီးသမ္မတထရန့်ကပြောဆိုခဲ့တာပါ။ရှီကာဂိုမှာတိုင်ခင်နှစ်ပတ်လောက်လိုမှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ရှင်ပြိုင်တဲ့ Hillary Clinton ရဲ့ email တွေကိုသူ့ကိုယ်ပိုင်အကောင့်နဲ့သုံးခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမယ်ဆိုပြီး James Comey ကကြေညာခဲ့တာပါ။ဒီကြေညာချက်ထွက်လာပြီး Hillary Clinton အပေါ်မှာလူထုထောက်ခံမဲ့တွေအကြီးအကျယ်ကြားဆင်ခဲ့ပါလေ။ James Comey က email ကိစ္စမှာသူဆုံးမြတ်ခဲ့တာမှန်တယ်ဆိုပြီး ABC ရုပ်သံကားတစ်စင်းခုခံကားဝယ်ပြောဆိုပါတယ
် It had to been that
ကျွန်တော်ညာက Hillary ဟာသမ္မတဖြစ်ရွေးခံပါလိမ့်မယ်တကယ်လို့ဒီ email ကိစ္စ American ပြည်သူတွေကိုဖုံးကွယ်ထားမယ်ဆိုရင်သမ္မတဖြစ်ရွေးခံရတဲ့အခါတရားမဝင်လောက်ရက်ကိုကျူးလွန်တာမျိုးဖြစ်သွားနိုင်ပါတယ်ဒါကြောင့်စုံစမ်းစစ်ဆေးဖို့ဆုံးဖြတ်ခဲ့တာပ
ါတနည်းကိုရင်းနေက ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာ James Comey ကသမ္မတဒေါ်နယ်ထရန့်ဟာကျင်းဝတ်သိက္ခာပိုင်းဆိုင်ရာရကိုသမ္မတမဖြစ်ထိုက်တဲ့သူဆိုပြီးထပ်မံဝေဖန်ထုတ်တတ်ပါတယ်ရွေးကောက်ပွဲမှာရုရှားရဲ့စွပ်ဖက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသမ္မတထရန့်ကယာတူကထုတ်ပယ်မပြစ်နိုင်အောင်ပါတီနဲ့ဆုံးကထဲလွတ်တော်အမတ်တွေဥပဒေကြမ်းတွေရေးဆွဲမှုပြင်ဆင်နေချိန်မှာပဲ FBI ဒါရိုက်တာ James Comey နဲ့ထရန့်ကြားအပြန်အလှန်ဝေဖန်ထုတ်တဲ့ပြောဆိုတာတွေထွက်ပေါ်လာတာပါသမ္မတထရန့်ကတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသူထုတ်ပယ်ဖို့ဆန္ဒပြင်ပြနေတယ်ဆိုပြီးမကြာခင်ကသတင်းတွေမှာရေးသားချက်တွေကသတင်းမားတွေလောက်ကျန်သတင်းတွေဆိုပြီးတုံ့ပြန်ပြောဆိုနေကြောင်းပါခင်ဗျာ
ူတင်ထိုက်ဦးစီစဉ်တင်ဆက်ပေးတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြရပါရှင်။ခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းအစီအစဉ်စတင်ချိန်ရောက်လာပါပြီ။ကမကထာပြုသည့်ဆွေးနွေးပေးမယ့်ကိုသားညုံဦးနဲ့အတူထုတ်လုပ်သူကိုအောင်အောင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်ကာနေညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ကချင်စစ်ပွဲအခြေအနေဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာညဉ့်ညဲ့အတန်တွေလွှမ်းပြီးတော့ညဉ့်ညဲ့ဆွနေပွဲတွေလုပ်နေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတော့တိုက်ပွဲတွေကရပ်မသွားတဲ့အပြင်စစ်ပွဲတွေကြောင့်ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေကပိုပိုပြီးတော့လိုအပ်လာနေပါတယ်။ကချင်စစ်ဘာကြောင့်မရက်နိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့အခုကျွန်တော်တို့ဒိုင်းလိုက်စီစဉ်မှာဆွနေမှာဖြစ်ပါတယ်။အဓိကပါဝင်ဆွနေပြီးပို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမလူကတော့ကချင်ဒီမိုကရေစီပါတီရဲ့ဦးထဒေါက်တာတူးကြာဖြစ်ပါတယ်။ဒေါက်တာတူးကြာဟာဆိုလို့ရှိရင်ရင်းနှုံးက KIA ခေါင်းဆောင်ဟောင်းလည်းဖြစ်ပါတယ်။နောက်တူကတော့ဒီမြန်မာနိုင်ငံကြီးအကဲခတ်လေးလာသူစိုက်ဆရာလည်းဖြစ်ပါတယ်ဥမမောင်စိုးပါနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါခင်ဗျအရင်ဆုံးကျွန်တော်ဒေါက်တာတူးကြောက်ကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျအဲဒေါက်တာတူးကြောက်ကြားပါလားခင်ဗျဟု
တ
်ကဲ့ကချင်စစ်နဲ့ပတ်သက်လို့ကျွန်တော်ခေါင်းစဉ်တိုင်းမှာပဲဘာကြောင့်မရနိုင်တာလဲဒေါက်တာတူးကြောက်နည်းနည်းလေးချုပ်ပြီးတော့ပြောလို့ရရင်ဘာကြောင့်ဒီကချင်စစ်အခုပြောရမယ်ဆိုရင်ဒီမိုကရေစီအပြောင်းလဲကြမှာကချင်စစ်ကတော်တော်လေးအချိန်ဟုန်ကောင်းကောင်းနဲ့ဖြစ်နေရဲ့ဘာကြောင့်မရနိုင်တာလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်အမည်ကိုမြို့သားပြောရမယ်ဆိုလို့ရှိရင်တော့အာကျေးရကောင်းဆောင်များနဲ့တမ်းတော်ကောင်းဆောင်များအနေနဲ့ကချင်ပြည်နယ်ရဲ့အရေးကိုဖြည့်ဆည်းနေနေရပါနိုင်ငံရေးဆက်စည်းရေးကိုဖြည့်ဆည်းဖို့ဘယ်လိုစီအားပေးတာလဲလို့ဒီရတယ်ဒါကြောင့်မလို့တိုက်ပွဲတွေကဒီနေ့တခြားပုံပုံများလာတာတိုက်ပွဲမရနိုင်တဲ့အကြောင်းဒီတစ်ခုလို့ပြောရစမ်းမိတယ်ကြာဒါမှတစ်ခုကဘာလဲဆိုရှင်မှာကျွန်တော်ဒီအာကျေးရပြည်ရဲ့တမ်းတော်ပြည်ရဲ့ပြောနေတယ်ကျေးရကLCA မဆိုးနိုင်သေးတဲ့အကြောင်းပြောပါဒါလည်းသူပြောနေတာရှိတယ်ဒီ LCA ကိုကျေတော့ဘာကြောင့်မဆိုးလဲဆိုတော့ကျွန်တော်လည်းကျွန်တော်သုံးသပ်မိတဲ့အတိုင်းဆိုလို့ရှိရင်တော့ဖြစ်ချက်နည်းနည်းကတော့ဒီ LCA ထဲမှာပါတဲ့မော်ဒူချိုကိုပြီးတဲ့ကျင်တယ်ကျေတော့ကတော့ဒါနောက်တစ်ချက်ကပါလို့ဆိုလို့ရှိရင်အဲ့ဒီအားလုံးပါဝင်ရင်မော်နဲ့ပတ်သက်နေတယ်အဲ့ဒီကျေတော့ဘယ်လိုကြတော့ဒီအားလုံးပါဝင်ရင်အော်ယူစနေစစ်တာဆိုတော့သုတ်ကိုင်းတယ်အဲ့ဒါကိုအကျဉ်းနဲ့တတ်မှုပဲကြာအဲ့လည်းမခံဘူး။ဒါပေမဲ့ဒုံးဖွဲ့ပဲနော်။ဒီတလောင်ရဲ့စိုးကြရဲ့တော့ရခိုင်ရဲ့ဒီဒုံးဖွဲ့တော့အမချက်သေးဘူးဘာတမ်းတော့လည်းအကျဉ်းပဲကြာ။အဲ့တော့အဲ့မှာလည်းကျွေးနေနေကြတယ်။နောက်တစ်ခုကဒီတိုက်ပွဲမရနိုင်တာ။တိုက်ပွဲမရနိုင်တာလည်းအချက်တစ်ချက်ပါ။အဲ့ဒီဟာဒီဒုံးချက်ကိုမသက်မြင့်နိုင်တော့ပြည်ပြည်နဲ့ဆွေးနွေးမြင့်နိုင်နိုင်လို့ရှိလို့ရှိတော့ဒီလိုနည်းနဲ့အဲ့ဒီလည်းမရွေးထုတ်နိုင်လို့အလားအလာအားရှိတယ်လို့မြင်တယ်
။ဟုတ်ကဲ့ကျွန်တော
်အဲ့ဒီလည်းမရွေးထုတ်နိုင်လို့ဆိုလို့ရှိရင်တော့ဒီချင်းချင်းနဲ့တိုက်ပွဲတွေရပ်သွားမှာပါ
။ကျွန်တော်အဲ့မှာ
ဟုတ
်ကဲ့ပြောပါ။
ဟုတ်ကဲ့တင်းစုံစုံဟုတ်ကဲ့နောက်တစ်ချက်ကတော့ဒီတင်းစုံစုံရေးပေါ့။ဒီတင်းစုံစုံရေးရလည်းဒါယူကြည့်တယ်။အကျေဝနဲ့ဒီအစိုးရအသံတော်တို့တင်းစုံစုံရေးကိုဒါမှန်မှန်လို့ခေါင်းတော်ဖို့လိုအပ်တယ်။အဲ့တော့ကျွန်တော်ကတခါဒီစေပြလက်တည့်ရက်မှာဒါဒီနိုင်ငံရဲ့ရနာကြည့်နေပေါ်ဆန်းတိုင်းပေါ့အဲဒါလီမှာပြည်စင်ကြတာလည်းကျွန်တော်ကြားပြရအဲ့မှာပြည်စုံတဲ့ခါမှာဒီမထက်ကြသူရဲ့လူလားကြည့်ပြီးကြတာလူလားကြည့်ပြီးကြပြီးတော့မှဒါကိုဟိုအခြေသို့ရအောင်သူကမဆွေးနွေးဖြစ်ဘူးအဲ့လိုနေတဲ့ဒါသူ့ဘက်ပြီးသွားရောအဲဒီလိုမျိုးနေရာမှာကျွန်တော်မြင်တာကဂျားဝင်တဲ့ဂျားဝင်တဲ့မှာဒီဆုံးရတဲ့ဂျားအဖွဲ့ဒီမီဒီယာကဂျစ်ခုလို့အပ်တယ်လို့မြင်တယ်အဲ့ဒီမီဒီယာရဲ့ဂျုတ်ကအဖြစ်တင်ဆုံးတော့အများကြီးကားပဲကျွန်တော်ကအဖွဲ့ကြီးအဖြစ်နဲ့တော့မှပြည်ထောင်နိုင်ငံပြည်အစိုးရအဖြစ်နဲ့အဲ့ဒီမျိုးမဖက်မထောင်နိုင်တဲ့မဖက်ဒီအလေးထားတဲ့ဒီမိဒီတာအဖွဲ့တစ်ခုရှိမယ်ဆိုတော့ဒီဖက်ကိုလောကီပြောပြီးတော့မှဒါဒီပြောပြအောင်အောင်အထက်ရောက်အောင်လို့လုပ်ဆောင်တဲ့နေရာမှာအများကြီးအကျိုးရှိနိုင်တယ်ဖြစ်အောင်နိုင်တာဘယ်လို
ဖ
ြစ်တာမျိုးလည်းမရှိကြဘူ
းကျွန်တော်
ဆရာကြတော့ဒီတိုင်းတိုင်းဒီလိုစီးနေတဲ့ခါကြတော့အဲ့ဒါဟိုဒီနောက်ဆုံးအဒီအဖြေတော့မရတာဒါဒီချက်မတ်ချက်ကဘာလို့ဆိုရှင်ကျွန်တော်ကဒီသူစီမရနိုင်တာသူစီရှင်တယ်သူစီရှိရတယ်။ offensive တောင်းတာ offensive ဆိုတာသူရဲ့သဘောတူပါပါ။ဒီကကြတော့သူစီကိုရရပါ။သူစီမရနိုင်လို့ရှင်တက်ပွဲတော့ဆက်ချနေတယ်။နောက်ပြီးဒီ not cool ကဒီတက်ပွဲလေးတွေတက်ပွဲငယ်လေးတွေတက်ပွဲငယ်လေးတွေမဖြစ်အောင်တော့တက်ကောင်းဆောင်တွေကမိမိရဲ့အောက်ခြေကတင်းတင်းကိုကျဲရဒါတဲ့ငင်းကြားထားရပါဒီတက်ပွဲငယ်လေးကနေတက်ပွဲကြီးဖြစ်လာအ ဲ့ဒီချက်လည်းတွေ့ရတယ်
ဟုတ်ကဲ့ကျွန်တော်ဒီမှာနည်းနည်းလေးဖြတ်မေးချင်တာဒေါက်တာတူးကြခုနကကျွန်တော်ပြောမယ်ဆိုရင်1993 94လောက်တည်းကထင်ပါတယ် KIA အနေနဲ့ဒီကိစ္စပြောရင်မြန်မာစုအနေနဲ့ညီငယ်ကြီးယူလာခဲ့တာဒါပေမဲ့စစ်စုကလက်ထက်တစ်လျှောက်လုံးမှာဖြစ်မလာဘဲနဲ့ပြောမယ်ဆိုရင်မြန်မာတပ်တွေကလည်းကချင်ပြည်နယ်ထဲမှာလည်းအချိန်ကာလတွေရှိပါတယ်စစ်စုကတောက်လျှောက်တစ်လျှောက်လုံးမှဖြစ်မလာဘဲနဲ့တကယ်ဒီမိုကရေစီအပြောင်းအလဲတွေလုပ်တဲ့အချိန်ကြားမှာ KIA နဲ့ဘာကြောင့်ဒီလောက်ထိထိတိုက်ဖြစ်လာတာလဲအချိန်ကြီးက
ဟုတ်ကဲ့အဲ့လားကိုကျွန်တော်ဒါပြောမြင်တာတော့ပါတရားရဲ့ဒီကအစ်ရအစ်လက်ရှိအစ်ရနဲ့တပ်မတော်ကဒီနိုင်ငံရေးကိုဝေစားမဲ့မသေးတာနိုင်ငံရေးရဖြည့်ရှိမဲ့အစားစီးရဲဖြည့်ရှိဖို့ကိုယ်စီအားသက်တာနဲ့တဘောကိုပြတယ်အဲအကြောင်းလို့ဒီဟာတစ်ချက်နောက်တစ်ချက်ကဘာလဲဆိုရင်အဲကျွန်တော်ဒီဟိုတော့ဒီအဲဒီနိုင်ငံတကာရဲ့အဲဒီစစ်ဝင်ကမ်းတော်လည်းအများကြီးရောကြပါတယ်စစ်ပြည်နယ်နဲ့ပတ်သက်အဲ့ဒီဒီခိုင်ရေးပေါ်တော့လာတဲ့နောက်ပိုင်းနိုင်ငံတကာအနေနဲ့ပြည်ချင်းနဲ့အကြောင်းအပြစ်မပြောကြဘူး။အဲ့တော့ဒီလိုဖြစ်တဲ့အခါကျတော့နိုင်ငံတကာရဲ့အကြံပြုမှုနဲ့ပြည်အပြင်းမှုဒါနဲ့မရှိတဲ့အနေထားမျိုးရောက်ရှိလာတော့ဒီဖြစ်ပြီးဖြစ်နေတဲ့အပိုင်းအတားလို့တွေ့ရတယ်။အဲ့တော့ကျတော့ဗာလဲပြည်ရှင်ဒါကျွန်တော်ကဒီပြည်ရဲ့သဘောတူတာပါအရာဒီချက်လေးချက်ဆိုရှိရဘူး။အချက်လေးချက်မှာလည်းအပြင်းဒီနိုင်ငံတကာနိုင်ငံတကာကအဲ့ဒီတော့အစ်ဖြတ်ရဲနှောင်းပြောမှာဒီဒင်းတန်ဆက်တော့ဒီ
ဟုတ်ကဲ့တော်တော်တူးကြကြားပါလားတော်တူးကြလိုင်းပြတ်သွားပါလေကျွန်တော်ပြန်ခေါ်ပါမယ်အဥမပောင်စုဒီလိုင်းပေါ်မှာကြားပါလားခင်ဗျဥမပောင်စု
ကြားပါ
ဟုတ်ကဲ့ဥမပောင်စုခုနကတော့တော်တူးကြကတော့အဓိကတော့စူရနဲ့စစ်တပ်ဘက်ကစီးနီးနဲ့ဖြည့်ရှင်းလူရာကြောင့်ဆိုတာကိုအဓိကပြစ်တင်ပါလေခင်ဗျဥမပောင်စုကရောကချင်စစ်ဘာကြောင့်မရနိုင်တာလဲဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်အချိန်အချက်ပြောမယ်ဆိုရင်ကျွန်တော် KNL နဲ့နာဝတနေက1994ခုနှစ်မှာပြည့်ရခဲ့ပါတယ်ခင်ဗျအဲ့တုန်းကထားခဲ့တဲ့ဂရီဂရီယာပြောမယ်ဆိုရင်ဒီအစိုးရချွေးကာလာတစ်လျှောက်မှာပြည့်ရထားပြီးတော့အရသာဆိုးရတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးနေဆိုတဲ့ဂရီဂရီပါပဲဒါနဲ့ကျွန်တော် 2008 ခြေကောင်းကြီးပြသပြီး2009ခုနှစ်မှာနာဖနေပြီးတော့ဒီ BGF ပေါ့နော်မြန်မာစံတပ်ဖွဲ့စည်းရေးကိုဖိအားပေးလာတဲ့အချိန်မှာအစပြီးတော့မပြေလည်မှုတွေဖြစ်လာပြီးတော့ဆက်ကွဲမှုဖြစ်လာပါတယ်။ဒါပထမဆုံး KIA နဲ့94ရက်နေ့အပြည့်ရပြီး2017 19ရက်မှာပြန်ပြီးဆက်ကွဲဖြစ်လာတဲ့အချိန်ကကြောင်းရင်းပါပဲခင်ဗျာ။တကယ်တမ်းသာဆိုလို့ရှိရင်ဒီကျွန်တော်တို့အရင်အပြည့်ရခင်ကထားခဲ့တဲ့ဂရီဂူရီတိုင်းအရသာဆိုရတက်လာတဲ့အချိန်ဆိုတော့ဥပဒေစုကစတင်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုရင်ဒီမှာဖြစ်နေတဲ့နိုင်ငံရေးဆွေးနွေးရဲ့လမ်းကြောင်းကိုရောက်သွားနိုင်မှာပါ။အဲအခုစစ်ပွဲတွေဖြစ်နေရတဲ့ပတ်သက်ပြီးတော့သုံးသပ်ရမယ်ဆိုရင်ပထမအချက်အရပြောမယ်ဆိုလို့ရှိရင်တော့အဲကျွန်တော်တို့ဒီ KIA ဘယ်ဖြစ်ဖြစ်ကျန်တဲ့နိုင်ငံရေးဖွဲ့လက်နက်ကင်ဖွဲ့စည်းတွေပဲဖြစ်ဖြစ်ကျွန်တော်တို့ဗမာပြည်မှာကကိုယ့်ရဲ့ United ပေါင်းမြောင်အင်အားပေါင်းပြီးတော့ဖြားပေးနေရှိတာအလေးကျင့်လို့ဖြစ်နေပါလေဒီလိုဆက်မှာတွေ့ရတာ။အဲဒါကြောင့်ဖြစ်နိုင်တဲ့အချက်တစ်ချက်ဖြစ်ပါတယ်ဒီအချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တိုင်းရင်းသားလက်နက်ငယ်တပ်ပေါင်းစုတွေမှာအစောပိုင်း2017ကနေ15အထိဆွေးနွေးတဲ့တပ်ပေါင်းစုကာလတွေမှာကျင်းရ UNSC ရဲ့အဓိကခေါင်းဆောင်ခန်းကပါဝင်နေတဲ့အတွက်ကြောင့်မို့အဓိကခေါင်းဆောင်ဘက်ကဖြားပေးတယ်လို့လည်းသုံးသပ်လို့ရပါတယ်။တတိယအချက်အနေနဲ့ပြောရရင်ကျွန်တော်တိုင်းရင်းသားလက်နက်ငယ်အဖွဲ့တွေထဲမှာဝါရမဲဒီမိုင်းလာအဖွဲ့တွေကတော့သူ့ငယ်မြေသူ့တပ်နဲ့အပြည့်ရထားတာလွယ်တယ်ဗျ။ဒါမဲ့ KIA ပါဝင်ကျန်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကဘူဌာနချုပ်ကလွဲလို့ကျန်တဲ့တပ်ဖွဲ့တွေကကြောက်ကြဖြစ်တယ်။ကြောက်ကြဖြစ်တယ်ဆိုတော့ဥပမာတစ်ချက်ဒီနေမှာရှိတဲ့အဓိကမျိုးကြီးဒီစစ်တွေလမ်းကြောင်းတွေကိုအစိုးရအုပ်ချုပ်ရေးအဏာသက်ရောက်တယ်။အစိုးရတပ်ကလုံခြုံရေးထိန်းသိမ်းထားနိုင်တယ်။ဒါမဲ့ပါဝင်ရင်ဒေသတစ်လျှောက်မှာအာကဒီကျန်တဲ့လက်နက်ကိုင်ဖွဲ့တွေကကြောက်ကြလို့ရှားတယ်။အဲ့ဒီအခါမှာကျတော့စစ်မှတ်တဲ့နေနဲ့တိုင်းသားလက်နက်ကိုင်တပ်တွေရဲ့အင်အားတဖြည်းဖြည်းထားပြီးသူဩဇာပေးအောင်မှကြီးလာတယ်။အဲ့တော့ဒီတပ်နေနဲ့ကလည်းဒီဩဇာပေးအောင်မှကိုစစ်ပွဲတိုက်ပြီးလို့လိုအပ်တယ်ဆိုတဲ့အမြင်ရှိပါတယ်။ဒါတတိယအချက်လို့ပြောရပါမယ်။စနုတ်တဲ့အချက်အနေနဲ့ပြောရရင် UNC မှာဆွေးနွေးဝေးဒီပြတ်သွားပြီးတဲ့အချိန်မှာဒီဝါနဲ့ကိန်းနဲ့တွဲပြီးတော့မြောက်ပိုင်းမှန်လေးဖွဲ့ပေါ်လာတယ်။ဟောတပ်နေနဲ့လက်မခံနိုင်ဘူးဆိုရဲကိုအဲဒီအေးဒီအနေနဲ့ကုသနုံနဲ့ပတ်သက်ပြီးတော့ဒီကဲရက်ခံချက်ပြီးရှင့်နေတဲ့အချိန်မှာဒီအကြောင်းချက်တွေအောင်မှာကဲပိုးဖြားပြီးတဲ့တိုက်ပွဲတွေဖြစ်လာတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျွန်တော်ဒီမှာကိုမောင်မောင်စုတစ်ချက်မိချင်တာက
ဦးသိန်းစိန်လက်ထက်ထဲကစဖြစ်တယ်ဒါပေမဲ့အခု NLD အစိုးရလက်ထက်မှာတော့ NLD အစိုးရကတော့ဒီမတိုင်ခင်ကတော့ NCO အရင်ကြီးရဲ့ပုံစံပြောတယ်ဒါပေမဲ့နောက်ပိုင်းမှာတော့ NLD အစိုးရကိုယ်တိုင်က NCO ထိုးပါထိုးပြီးလို့ရှိရင်ညီငယ်လူငန်းစင်မှာပါဝင်နိုင်မယ်ဆိုတဲ့လမ်းစာကပို့ပြီးရေးကြည့်ရဆိုတဲ့ဟာကိုဇောင်းပိတ်ပြီးတော့ပြောလာတယ်အဲ့တော့ NLD အစိုးရအနေနဲ့ဒီကချင်အရေးကိစ္စမှာသူကိုယ်တိုင်ကအခုကချင်စစ်တွေဖြစ်တဲ့ကိစ္စမှာသူကိုယ်တိုင်ကလူလလရှိတဲ့သဘောလားဒါမှမဟုတ်တက်ကိုမလွှမ်းနိုင်တော့ဘယ်လိုယူဆရမလဲဦးမောင်စု
ကျွန်တော်အမြင်ကတော့ဒီစစ်ပွဲဖြစ်တာ NLD ကိုယ်တိုင်ကလူလူကလာဖြစ်နေတယ်လို့တော့ကျွန်တော်မမြင်ပါဘူးခင်ဗျအဲသူအနေနဲ့တက်ကိုမလွှမ်းနိုင်ဘူးလို့ပဲမြင်ပါတယ်အဲ2008ခြေကံဥပဒေရဒီတက်နဲ့အစိုးရကြားမှာလုပ်ပိုင်ခွင့်ကွာခြားလာရှိပါတယ်အဲကျွန်တော်တို့မနေ့ကလွတ်တော်ပါဆိုလည်းတွေ့နေပါလေ PNLD ဒီကုတ်ကလေးဝက်ဘူးမတရားဒီအချက်ဖွဲ့ဖွဲ့စည်းပညာဖို့ကပ္ပစအစိုးရတင်းနေ NLD အများစုရှိတဲ့လွတ်တော်ပေးချရတာကျွန်တော်တွေ့ခဲ့ပါတယ်ဒါပေမဲ့အခု CAPR ပေးနိုင်တဲ့ပတ်သက်ရင်အခု PNLD မှာဖြစ်နေတဲ့ပြဿနာရှိတယ်နောက်တစ်ခါအခု KNU မှာလည်းကျွန်တော်တတ်မှာ9A ရမှာတနတ်တန်ပြန်ကြည့်လာတဲ့ပြဿနာလည်းရှိတယ်အဲ့တော့ဒီအပိုင်းမှာလည်းဒီပြည်သတင်းတွေကSSTV area ဖြစ်တဲ့လွယ်စပ် area ပေါ့နော်မန်ချူဘက်ချမ်းမှာလည်းပဲစီရအလုပ်လုပ်ရတာဖြစ်နေတာကြီးကြာနေရတယ်အဲ့တော့ဒါတွေကကျွန်တော် NLD ပါတယ်လို့တော့မထင်ဘူးဒါပေမဲ့တစ်ဖက်ကလည်းပဲငငယ်ကြီးကရင်မှန်းချက်ပေါ့မြောင်အင်အားသုံးမှုလိုအပ်တယ်လို့မြင်နေတဲ့အယူအဆတွေရှိနေတယ်ဒီကိစ္စတွေကျွန်တော်တုံ့ပြန်နေတာ
အခုလို့စစ်စင်ကြီးတွေလုတ်တဲ့အခါမှာတကယ်တမ်းပြောရင်အစိုးရဘက်က endorsement ပေါ့နော်အစိုးရဘက်ကနေပြီးတော့ခွင့်ပြုချက်မလိုဘူးလား
ကျွန်တော်တို့2008အခြေခံဥပဒေမှာတော့အစိုးရကကျွန်တော်တို့ခွင့်ပြုချက်လိုအပ်ပါဆုံးရဒီစာဝယ်ရေးလုံခြုံရေးနဲ့ပတ်သက်ရင်တစ်ဖက်မှာလုံခြုံရေးပြေဝါရှိပါတယ်ဒါပေမဲ့ကျွန်တော်တို့လောလောဆယ်မှာပြောချင်တာဖြစ်နေတာတစ်ခုကတော့စစ်ပွဲတွေဖြစ်နေတဲ့အခါမှာဥမာလို့ KN area မှာလောဆယ်တနင်္လာမှာအဲစစ်ဘေးဒုက္ခတွေ2000လောက်စာဝယ်ကျန်းတွေမှာပိတ်မိနေတယ်ဖက်ကနံပါတ်ချမှာလည်းယာနေချီပိတ်မိနေတယ်အဲ့ဒီဖာမုံဒီကျန်တမငါအေရမှာလဲ2000လောက်သမီးတို့ခါတွေပေါင်းနေတဲ့အချိန်မျိုးမှာအစိုးရအနေနဲ့လွတ်တော်အနေနဲ့ဒီစစ်ပွဲကိုမရပ်တန့်နိုင်တော့မှဒီဒုက္ခတွေကိုလွတ်အပ်လွတ်ကြောင်းဖြစ်ဖို့ကယ်ပေးဖို့နော်ဒီဟာကိုအရင်ဖြည့်ဆည်းပေးဖို့လိုအပ်မယ်လို့တော့ကျွန်တော်တို့အပြည့်များညှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရော့ရှင်တွေရဲ့ပေးစာလေးတွေဖတ်ချင်ပါတယ်ခင်ဗျာသရော့ရှင်တွေတော်များလည်းပေးစာလေးပေးထားရှိပါတယ်ကျွန်တော်အရင်ဆုံးဦးလှထွန်းတကုံမျိုးသိရဲ့ပေးစာလေးဖတ်ချင်ပါတယ်သူကတော့ကချင်စစ်ပွဲဘာကြောင့်မရနိုင်လဲဆိုတာကို90ကျော်တမိုင်းနောက်ခံသဘောထားဖို့သဘောထားကိုသိဖို့လိုမယ်လို့ပြောပါတယ်နံပါတ်1ကတော့ပင်လုံးအမိခံပြီးတော့ငင်းငိုင်းတိဆောက်နေတယ်ဆိုပေမဲ့တိုင်းသာစီလုံးညီနေမှုနဲ့လွတ်လပ်ရေးခြေကအုပ်မြင့်59မူရင်းပင်လုံးသဘောတူညီချက်အနှစ်သာရဖြစ်တဲ့ဒန်းတူရီနဲ့ကိုပိုင်ပြောင်းလဲခွင့်ကိုပြစ်ပယ်ထားတာပါတဲ့နံပါတ်2ကတော့စီးပွားရေးအကျိုးမြတ်ကိုထိတ်တန့်တင်ပြီးတော့အခွင့်အလမ်းအားလုံးလူဝဲကြီးအုပ်ထားလို့တဲ့အုပ်စုအကျိုးစီးပွားလမ်းစဉ်ကိုထိန်းချုပ်ထားလို့တာပါတဲ့နံပါတ်3ကတော့ဒီမိုကရေစီအခြေခံပြည်သူအချုပ်အခြာအာဏာပိုင်စနစ်ငြိမ်းချမ်းနေပြီးတော့ချုပ်ငြိမ်းနေပြီးတော့လက်နက်အားကိုစစ်တပ်ကြီးစိုးမှုအခြေခံနဲ့စစ်အာဏာရှင်စနစ်အမြင့်တွေခိုင်ခန့်တည်ထောင်နေခြင်းဆိုတဲ့အခြေခံကြောင်းရင်းဖြစ်ပါတယ်ဆိုပြီးတော့ပြောပါတယ်နောက်သရော့ရှင်တူကတော့ Richard Tunga Lai ဆိုတဲ့တိုင်းနာဒေသတွေမှာတရားစာတာကုံဆုံးတဲ့တနည်းစစ်ပွဲတွေရပ်တည်နေပါပဲတဲ့အဖိုးတန်တရားစာတာမထွက်တဲ့အခြားတိုင်းနာဒေသတွေကိုဘာမှရံမလုပ်ဘူးကောင်းကျိုးလည်းမပေးဘူးဘေးမဲ့ပြီးထားပါတယ်ဒါပေမဲ့အဖိုးတန်တရားစာတာထွက်တဲ့တိုင်းနာဒေသတွေကိုတော့မကုံချင်းတိုက်နေမှာပါလို့ပြောပါတယ်အဲ့တော့ကျွန်တော်ဒေါက်တာတူးကြောက်ကိုဒီမှာတစ်ချက်မေးချင်ပါတယ်ခင်ဗျပြောမယ်ဆိုရင် KIA ကိုတိုင်ကလည်းဒီကချင်ပြည်နယ်မှာရှိတဲ့တရားစာတာတွေအထူးဖြစ်ကြီးကြောက်တွင်းနေတဲ့မှာစီးပွားရေးလုပ်နေတာရှိပါတယ်ခင်ဗျအဲ့တော့ဒီစီးပွားရေးအကျိုးမြတ်ဒီကတော့ KIO ဘက်မှာဖြစ်ဖြစ်မြန်မာအစိုးရတက်တီမှာပဲဖြစ်ဖြစ်စီးပွားရေးအကျိုးမြတ်ကြောင့်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေကလည်းရှိနေတယ်ဒါကိုဖြစ်နိုင်ပါလား
ဟုတ်ကဲ့ဒါဒီအားလည်းဒါတပိုင်းအနေနဲ့ဆိုတာအဲ့လိုယူဆလို့လက်ခံလို့ရပါတယ်ဒါကြောင့်လည်းဆိုလို့ရှိရင်ဒီစီးပွားရေးနေနေဒီမှာဒီစီးပွားရေးကိုအဓိကလုပ်ဆောင်တဲ့ဒေသတွေရှိနေတာပေါ့အဲ့မှာဒီကိုယ့်ရဲ့ဝင်ငွေကိုရရရံပုံငွေကိစ္စတွေပေါ့နော်အဲ့ဒါဆက်တော့ဒါရီကဟောဖြစ်ဒီနေ့ခုနကျွန်တော်တင်ပြတယ်လို့ဟောဒီကျွန်တော်ဖြတ်လေးဖြတ်ပါဒီအစိုးရပေးတာဆိုလို့ရှိရင်လည်းဒိုင်းနာလနဲ့က Festival ကိုပေးတာဝင်ငွေကိုဖြတ်တော့ခြင်းနဲ့ပုံစံမျိုးနဲ့ပေါ့နော်အဲ့ဒီဟာဒီတစ်ချက်ပေါ့နော်တစ်ချက်ကသူ့ရဲ့ကျူးစီပါအတက်လည်းနေပါပါပါပါအဲ့ဒီဘောမျိုးကျွန်တော်ကတော့ဒီစီးပွားရေးကအဓိကတော့မကြောက်ဘူးဒီစီးပွားရေးအဓိကမကြောက်ဒါမဲ့ဒီဟာလေးအချက်တစ်ချက်ရေးကြည့်အချက်တစ်ချက်လို့တော့တွေ့မြင်နေရအဓိကတော့နိုင်ငံရေးပြဿနာနိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြည့်ရှင်းဖို့သစ္စာတရညှင်းနေတဲ့အတွက်ကြောင့်ဒီတိုက်ပွဲတွေဆက်ဖြစ်နေတယ်
ဆိုတော့ကျွန်တော်ဓမ္မတစ်ချက်မေးချင်တာကခုနကဒေါက်တာတူးကြပြောသွားတဲ့ထက်မှာအစိုးရကစစ်တပ်ကနိုင်ငံရေးမဖြည့်ရှင်းလို့ဘူးလို့ပြောပါတယ်စစ်တပ်ကတော့လက်တွေ့တိုက်နေတယ်သူတို့သဘောထားလဲကျွန်တော်သိရခဲ့ပါတယ်ဒါမဲ့အစိုးရဘက်ကတော့
ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းညီငယ်လူငန်းစင်းတွေမှာတဲကြွကြွဥဆောင်ပြီးလုပ်နေတယ်ညီငယ်လူလာပါတယ်လို့ပြောနေတဲ့အခါမှာကချင်ကိစ္စကိုနိုင်ငံရေးနည်းရမဖြစ်ရှင်းလို့ဘူးဆိုပြီးတော့စစ်တပ်ကမြန်မာအစိုးရဘက်ကနိုင်ငံရေးနည်းရမဖြစ်ရှင်းလို့ဘူးဆိုတဲ့ဆွဆွက်ချက်ကခိုင်လုံပါမလား
ကျွန်တော်အဲ့လိုဒီအတိအကျသုဆဲသဘောတော့မဟုတ်ပါဘူးနိုင်ငံကြီးရဖြစ်ရှင်းတာဥစ္စာပေးစီခြင်းနဲ့အစီရေးကိုတော့ဥစ္စာပေးစီခြင်းကိုဒါဥစ္စာပေးအစ်မှာကျွန်တော်ယူချင်ရမှာနိုင်ငံကြီးကိုယူချင်တာအစီရေးကိုယူချင်တာဆိုတာကျွန်တော်တင်ကြတာအဲ့ဒါဖြစ်တယ်ဒါကြောင့်ကျွန်တော်နိုင်ငံကြီးကိုဥစ္စာပေးစီခြင်းနဲ့ဒါအစီရေးကိုဒုတိယမှာထားခြင်းတယ်ပေါ့ကျွန်တော်ဆိုလို့ရှိရင်တိုက်ပွဲတွေရောကြသွားမှာလေဒါတိုက်ပွဲတွေဒီကြောက်သွားမှာပဲလေဒါရဆန်းလို့ရပါဘူးအခုကဒီဥစ္စာပေးတဲ့အစ်မှာများကွဲလွဲနေတယ်အခုကျွန်တော်ပြောနေတာ
အခုအဲ့တော့တိုက်ပွဲတွေဖြစ်နေတဲ့
ကြာလဲလုတ်တဲ့ဘိုင်းတော့လုတ်နေတာပဲမလုတ်တာလုံးဝမလုတ်တာတော့မဟုတ်ပါဘူးဒါမှမဟုတ်ဥစားဖြစ်အစ်ကိုကျွန်တော်ပြောနေတာပါ
တိုက်ပွဲတွေအခုဖြစ်နေတဲ့အချိန်မှာအစိုးရကိုယ်တိုင်အစိုးရရဲ့သဘောထားရောပါတယ်လို့ယူဆပါလား
ဟုတ်ကဲ့ဒီဟာကတော့တတ်တယ်အစိုးရကတော့ဒါညှိနှိုင်းရမှာပေါ့တို့ကဒီဟာတိုက်ပွဲရရဲရတော့ဒါအစိုးရရောတတ်ကိုလည်းပြောနေတာပြောရမှာပဲတို့ကချင်းချင်းညှိနှိုင်းပြုံးမှာဒါပြည်သူလူထုဒုက္ခရောက်စေတဲ့လူရက်တွေတော့ဒါရဆင်းဖို့တော့တော့အဲ့တော့ဒါကြောင့်မလို့ဒါဟိုဒီအစိုးရမှာရောစစ်တပ်မှာရောတာဝန်ရှိတယ်လို့ကျွန်တော်မြင်တယ်တို့နှစ်ယောက်ကဒီဒီဟာကိုညှိနှိုင်းနိုင်တိုင်းနဲ့ပြည်သူလူထုအစိုးရရှေ့ရှုပြုံးမှာတိုင်းသာပြည်သူညီရဲရင်းချစီရဲကိုအလဲထားပြုံးမှာတိုက်ပွဲရမယ်ဆိုလို့ရှိတယ်ဒါရပ်လို့ရတာပဲဒါကျွန်တော်အဲ့လိုပဲကြာချင်းမှုရှိပါတယ
်ဒါကြ
ောင့်မလို့အဓိကတော့ဒါအဲ့ဖွဲ့မှာဒီဟောစာဒီညနေစနေပြမအဖြစ်ဒီနိနာကောင်းတွေရွေးချယ်ဖို့ရှာဖို့တာဝန်ရှိတယ်လို့ကျွန်တော်မြင်တယ်ရ
ပါဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှင်ပေးစာတချို့ဖတ်ချင်ပါတယ်တော့ရှင်တူနာမည်တော့ဖော်ပြပါဦးကျွန်တော်အီးမေးလ်အဆင့်ပြီးတော့ပေးလာပါတယ်အဲ့ဒါကိုမတ်ခွန်ညူဖတ်ပြပါအောင်ရ
ဟုတ်ကဲ့ရှင်ကချင်ရှမ်းချင်းကယားဆိုတဲ့လေးပြည်နယ်ဟာတိကျလွတ်လပ်ရေးယူခွင့်ရှိတဲ့ပြည်နယ်တွေပါမြန်မာနိုင်ငံဟာပြည်နယ်စုမြန်မာနိုင်ငံမဟုတ်ပါဘူးပြည်ထောင်စုပါပြည်ထူထောင်နိုင်တဲ့ကချင်ပြည်ထူထောင်ခွင့်ရှိပါတယ်မြန်မာတမိုင်းဟာမယိုးသားတဲ့ဗမာခေါင်းဆောင်တွေချုပ်ကန်ခဲ့တာပါတမိုင်းဘာသာရပ်မှာအဓိကအရေးကြီးဆုံးပင်လုံတမိုင်းချောင်းတင်ကြတာမရှိပါဘူးပုံမြင်သာသာသာရှိတဲ့ကြံစစ်သားတွေလာတင်ကြနေတော့မြန်မာဟာတခင်မျိုးပါလို့လူမျိုးကြီးဝါဒအသင်နဲ့တရက်သေးကင်ဆွဲထားတာကိုမငြင်းနိုင်ပါဘူးKIA ကိုတောင်းကျမ်းသူလို့ပြောဆိုနေခြင်းဟာငင်းချမ်းရေးဆွေးနွေးမရအောင်တစ်ဖက်သက်ပညာနဲ့ဖိကစားသွားတာမြင်ရတယ်။ဘယ်အစိုးရကတပုံတောင်းကျမ်းသူနဲ့ဆွေးနွေးဘူးလဲ။တပုံနဲ့တော့ဆွေးနွေးကြပါလေ။ KIA ဆိုတာမနေ့တနေ့ကမှပေါ်လာတာမဟုတ်ပါဘူးလို့ရေးသားထားပါရရှင်
။ဟုတ်ကဲ့။နောက်ထပ်သရရှိတူကတော့ Tang to Mike တဲ့ကချင်နာမည်ထင်ပါလေ။ကျွန်တော်လည်းအတန်အတွက်သိမရပါဘူး။အဲ့တော့သူရေးထားတာကတော့တက်မတော်ကအခုလိုမျိုး KIO KIA ကိုအလွန်အင်အားလုံးသုံးပြီးတော့တိုက်ခိုက်လာတဲ့အကြောင်းကတော့တရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာစီမံကိန်း One Belt One Road ကြောင့်နဲ့ထင်ပါတယ်ဆိုတော့သူရဲ့သုံးသပ်ချက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ဥပမာဆိုမေးချင်ပါတယ်ခင်ဗျာမြန်မာအင်ဒီဂျင်တရုတ်နိုင်ငံကလည်းခုနကပြောလို့သူတို့ရဲ့ဒီပိုလမကြီးစီမံကိန်းကလည်းတော်တော်လေးအချက်ကျသူတို့တင်စဉ်းစားချက်ကတော်တော်ကြီးမားဖြစ်နေပါတယ်ခင်ဗျာအဲ့တော့အခုကချင်ကိစ္စမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲခင်ဗျာတရုတ်ကကြောင်းဝင်နိုင်ပါရဲ့လား
ရုပ်မြင်နဲ့ကတော့ဒီကချင်ပြည်ပါဝင်မြောက်ပိုင်းဖွဲ့တွေရင်းနှီးချင်းပြွဲမှာနေပတ်သက်လို့သူက2017ကစပြီးတော့လေးလာဒီနေနဲ့တက်ရောက်ခဲ့ပြီးတော့2016ခုနှစ်နှစ်ကုန်မှတိုက်ပွဲတွေကျင်းထန်လာတဲ့ချိန်ကစပြီးတော့တက်တက်ကြောကြောညီနေဒီချိန်ပါဝင်လာတာကိုကျွန်တော်တွေ့ရပါတယ်။နော်အဲ့တော့ဒီချိန်မှာသူ့အနေနဲ့တော့အခုကျွန်တော်တို့အခုချိန်ပြီးပေါ့2016နှစ်ကုန်ကနေအခုချိန်ဒီသူ့အနေသိတာကတော့ဟုတ်ကဲ့မြောက်ပိုင်းခုနှစ်ဖွဲ့ကိုလည်းပဲအစီထိုးမှုအဲဒုနေသလိုတစ်ဖက်ကလည်းဒီအစိုးရနဲ့တက်မတော်ကိုခုနှစ်ဖွဲ့စလုံးကိုဒီပါဝင်ငင်းငယ်ဆွေးနွေးမှာပါဝင်မှုတိုက်တွန်းနေတယ်လို့ကျွန်တော်ကြားသိရပါတယ်။ဒါကတော့သူ့နေဆက်မှာတင်းရီရောအိုဗီဝါနဲ့ရောဆက်မှာ
။အ
ဲ့ဒါကျွန်တော်တရုတ်အနေနဲ့အိုဗီဝါနဲ့ပတ်သက်လို့ရှိရင်ကျွန်တော်ဗမာပြည်လုံးလုံးပဲထည့်သွင်းလာတာမရှိသေးပါဘူးကျွန်တော်အမြင်ကတော့เออนามเนี่ย senator มามาป่าเลยเหมือนกันมาเลยตัวเราเนี่ยมาดีนี้เนี่ยปัดตัวโตยก็တော့ญาวินีเนี่ยอยู่ข้างป้าแต่ตัวเนี่ยก็ป้านี่เลยสัวโหเราก็ไม่เห็นได้หรอก
ครับโอเคเรานอกจากมีจิมาเลยอุหมองสุดีกระชินสิ้นเนี่ยปัดตัวญาติญาติสิทธิ์ตัดมาก็ตรุมาจงดีอาจูซิบัวชื่อเลยญาติล่ะ
အဲ့ဒါကတော့ကျွန်တော်တို့ဆွဆွဲမှုတွေတော့အများကြီးရှိပါတယ်ဆွဆွဲဖြစ်နေတဲ့ကာလမှာဒီတရားစတာထွက်တဲ့ area တွေမှာကိုကျိုးစည်းဝါးချလို့ရတယ်ဆွဆွဲမရှိရင်ကိုကျိုးစည်းဝါးချလို့မရဘူးဆိုရယ်ဆွဆွဲချက်တွေတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့မှာကဒါကိုဆွဆွဲချက်နေနဲ့ပဲထားလို့ရပါတယ်လက်တွေ့ကျွန်တော်တို့တက်ပြေထိုင်တာပြဖို့ကြတော့ကျွန်တော်တို့မှာအထက်ကျဲရှိပါတယ်
ဟုတ်ကဲ့
ဒါနဲ့လက်တွေ့မှာကျွန်တော်တို့ကနိုင်ငံကဖီးအားကြီးကြီးနေတဲ့အချိန်မှာပြည်တွင်းကတိုင်းရင်းသားတွေပေါ့နောက်ကျချင်းတို့ပြည်ရင်းတို့ရှမ်းနုံနဲ့ပြပကဖြစ်နေတာကတော့ဝမ်းနည်းစရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော် KIA ဘက်ကအနေထောက်လည်းမေးချင်ပါတယ် KIA က KIA နဲ့ပတ်သက်လို့မြန်မာညီငယ်ကော်မရှင်ကလည်းသူတို့တော်တော်ဆွေးနွေးရလို့ကြားပါတယ်သူတို့အဓိကတော့ KIA ဘက်က NCO ထိုးမယ်ဆိုလို့ရှိရင်အဆင်ပြေသွားနိုင်တယ်ဆိုတဲ့သဘောထားမျိုးပြောတာကြီးလည်းကျွန်တော်ကြားပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင် state of queue ပေါ့အခုလို့ဖြစ်နေတဲ့အခြေအနေကိုပဲ KIA ကချိန်နှက်နေလို့လား KNE ကဘာကြောင့်မထိုးနိုင်တာလဲ
KIA နေနေတာတော့လောလောဆယ် NCO ထိုးရင်းနဲ့ပတ်သက်လို့ကတော့ဒီကျွန်တော်အမြင်သူရဲ့အမြင်ပြောရရင်တော့ဒီ NC မှာပါတဲ့တချို့ချက်တွေကိုပြင်ဆင်ဖို့လို့ရတယ်ဆိုတော့အပိုင်းကိုစောစောဝိုင်းကတင်ပြထားတာရှိပါတယ်။အဲမနစ်ကကျွန်တော်တို့ FNPCC လုပ်ပြီးတဲ့အခါမှာ NC လမ်းကြောင်းတိုင်းမသွားဘူးလို့ပြင်ညာတာရှိပါတယ်။ဆိုတော့ NC နဲ့ပတ်သက်လို့ညီငယ်ကြီးကိုမရတဲ့အခါမှာ NC ကိုအယုံကြည်မဲ့တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့တော့ဒီဆက်မှာဒီတရုတ်ကရောဒီတရုတ်ကလည်းပဲဒီ NC ကဘာပဲဖြစ်ဖြစ်စကားပြောလို့ရတဲ့ဝင်ပေါက်လို့သတ်မှတ်လာတဲ့သတ်မှတ်ပြီးတိုက်တွန်းလာတဲ့အချိန်မှာတော့အစိုးရနဲ့တက်မလို့ကလည်း SCA ကရှားလီမူဝါဒအပြင်ဗိုလ်ခန့်ခါလို့ဖြစ်လာတဲ့အချိန်မှာ SCA နဲ့ပတ်သက်လို့ကျွန်တော်ထင်ပါတယ် KIA ပဲဖြစ်ဖြစ်ဝါပဲဖြစ်ဖြစ်မြန်မာ့ဖွဲ့ရင်းနဲ့ဖြစ်ဖြစ်တမျိုးတစ်ပုံပြန်လဲစဉ်းစားလာလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အခုချိန်ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြတဲ့ဒေါက်တာတူးကြော်ကိုဥမ္မမောင်ဆိုတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်တော်ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ် daily life season ဒီမှာပဲရန်လာခွင့်ပြပါခင်ဗျာ
သားညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တရားရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကို VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ကြပါတယ်မနက်ခင်းပုတ်ထူးနေ့မနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 4443ညလိုင်းဒိုမီတာ51 kHz 5809နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အဲ့ဒီအချိန်တွင်နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ဒီ EDN တို့အင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါလေရှင်အခုအင်္ဂါနေ့ညထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်မြန်မာနိုင်ငံတဝန်းအကျဉ်းထောင်တွေကအကျဉ်းသား 8,500 နီးပါးကိုလွှင့်ခြင်းချမှတ်권ပေးတဲ့အကြောင်းသမ္မတဦးဝင်းမြင့်ကဒီကနေ့အင်္ဂါနေ့မှာကြေညာပါတယ်မြန်မာနစ်ဆန်တရက်နေ့မှာအခုလိုအကျဉ်းသားတွေကိုလွှတ်ပေးတာပါလွှတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာတော့နိုင်ငံသား52ဦးပါရှိပြီးသူတို့ကိုတော့လွှင့်ခြင်းချမှတ်권ပြုပြီးပြည်နှံထံပေးပါတယ် AAPP ကနိုင်ငံရေးအကျဉ်းသားအဖြစ်စီရင်သတ်မှတ်ထားတဲ့36ဦးလည်းပြန်လည်လွတ်မြောက်လာပါတယ်ဆီးရီးယားနိုင်ငံတွင်းကဓာတုလက်နက်နဲ့တိုက်ခတ်ခံရမှုကြောင့်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတယ်လို့တန်တရားရှိထားတဲ့ဒူမာမျိုးတွေကိုဓာတုလက်နက်တမ်းမြေဆိုင်ရာအဖွဲ့ကစုံစမ်းရေးမှုတွေဝင်ရောက်သွားပြီလို့ဆီးရီးယားနိုင်ငံပိုင်ရုပ်သံမှပြောဆိုသွားပါတယ်ဓာတုလက်နက်တမ်းမြေဆိုင်ရာအဖွဲ့ OPCW ဘက်ကတော့မှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးဆီးရီးယားနိုင်ငံတွင်းကဓာတုလက်နက်နဲ့တိုက်ခတ်ခံရတယ်လို့တန်တရားရှိထားတဲ့နေရာမှာအထူးကြွမ်းကျင်သူတွေအလုပ်လုပ်ဖို့ရေးရုရှားဘက်ကပိုပြီးရှုပ်ထွေးအောင်လုပ်ပြီးနိုင်ငံတကာစောင့်ကြည့်စုံစမ်းစစ်ဆေးမဲ့အရေးကနေတားဆီးနိုင်ဖို့ကြိုးစားခဲ့တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲဟာအင်မတန်အပေါင်းလက္ခဏာဆောင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတအင်ဂျီရောကပြောဆိုလိုက်ပါတယ်ဒီဆွေးနွေးပွဲတွင်ခေါင်းဆောင်မြောက်တို့ကမြောက်ကိုရီးယားနဲ့တွေ့ဆုံဖို့အကြောင်းအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ကုန်သွယ်ရေးကိစ္စတွေကိုလည်းအတော်များများဆွေးနွေးကြမှာဖြစ်ကြောင်းအင်ဂျီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသတင်းထောက်တွေကိုပြောဆိုထားပါတယ်ရှင
်အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဗီဒီယိုသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးရှင်လန်းချမ်းမြေကြပါစေကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.